ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားနာယူပြီးရှေးဆက်ချခြင်းအများတန်ပေးဝေခြင်းကိစ္စကိုဆောင်ရွက်ကြမယ်။ယနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတက္ကရာ1386ခုနှစ်ကဆုံးလာဇန်8ရက်ခရစ်နှစ်2014ခုနှစ်မေလ6ရက်အင်္ဂါနေ့မှာစကိုင်းတောင်ရများဆက်ကြကြောင်းတိုက်လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကအနန္တနန္ဒ5ပါးဥထိပ်ထားလျက်ဂျေဇုရှင်မိခင်ကြီးတော်အေခင်မိခင်အလားဂျေဇုကြီးမားတဲ့အမကြီးတော်လာကြည်တို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးမန္တလေးမြို့89လမ်း24 25လမ်းကြားဆိုင်တန်းလွှတ်ထောင်တန်းရက်မှာနေထိုင်ကြတဲ့ယေရှုရှင်ဖခင်ကြီးဥမောင်ကြီးနဲ့သာသမီများဖြစ်ကြတဲ့ဥလာထင်ဒေါ်ဟန်စိန်ကြီးဥလာစိန်ဥမြမောင်ဥဘုခင်ဒေါက်တာမြင့်သိန်းငွေထီးသုံးလက်လက်ဝတ်ရတနာနဲ့တန်တစ်တာရောင်းဝယ်ရေးမိသားစုတို့ဖြစ်ပါတယ်မိမိတို့ငွေထီးသုံးလက်မိသားစုကစကိုင်းတောင်ရညဆက်ကြအကြောင်းတိုက်တို့လာရောက်ပြီးယနေ့အခါမှာညဆက်ကြအကြောင်းတိုက်မှာတရင်သုံးနေထိုင်ပြီးသာသနာတော်ဝင်များကိုထမ်းဆောင်နေတဲ့ပရိယတိသာသနာလင်္ကာရတက်ကြတိဟာတာမဏိကျော်ဘွဲ့သာသနင်ကုရတာမဏိကျော်ဘွဲ့ရရှိထားတဲ့တာမဏိရှင်အကဝေဒာလင်္ကာရအားသင်္ကန်းတပိတ်ပရိက္ခရာတန်စာဆင်ပြီးတော့မြင့်မြတ်တော်ရန်ဖြစ်သူရောက်အောင်သွတ်သွင်းချီးမြှောက်ခြင်းဆိုတဲ့ဥပတံပရကံဆောင်မင်္ဂလာကိုချီးမြှောက်ပူဇော်ကြတယ်။ထိုရဟန်းကံမင်္ဂလာကိုကြောင်းပြုပြီးတော့မြတ်စွာဘုရားကြောင်းတိုင်တန်ဃာတော်350တို့အားအာယုံစွန်းဆက်ကပ်လှူဒန်းခြင်းတန်ဃာတော်350ကျော်တို့အားနေစွန်းများဆက်ကပ်လှူဒန်းခြင်းတန်ဃာတော်350ကျော်တို့ဟာညနေခါဖြောရီဆေးပစ္စည်းများလောင်းလူခြင်းဆိုတဲ့တနေ့တာကုသိုလ်လုပ်ငန်းများကိုလည်းပဲရဟန်းခံမင်္ဂလာအကြောင်းပြုပြီးစီပူအားထုတ်ကြတယ်။နံပါတ်1ပင့်တန်ဃာတော်ရဟန်းတေရဲ့ဆရာသမားဆရာတော်6ပါးနဲ့မြတ်စွာဘုရားနိုင်ကဆရာတော်6ပါးတို့အားတစ်ပါးတစ်ပါးလျှင်ဘုမသင်္ကန်းတွင်စုံတစုံစီအားဖြင့်သင်္ကန်း12စုံတပါးတပါးအား5000ကျပ်တန်ဝုထုပစ္စည်းများကိုလှူဒန်းခြင်းအပြင်နဝကမ္မ6000ကျပ်တန်ဝုထုပစ္စည်းများလှူဒန်းခြင်းမြတ်စွာဘုရားကြောင်းတိုင်အနုနာယကစာချာဘုန်းကြီးကနဝဇကစာချာဘုန်းကြီးအပါး20တို့အားတပါးတပါးလေး3000ကျပ်တန်ဝုထုပစ္စည်းများလှူဒန်းခြင်းအပြင်6000ကျပ်တန်ဝုထုပစ္စည်းများလှူဒန်းခြင်းဓမ္မပူဇာအဖြစ်မာနာယကဆရာတော်အားမုံမျိုးစုံပါဝင်တဲ့ကရောပန်းချင်းတချင်းလှူဒန်းခြင်း၅သိန်းကျပ်တန်ဝုထုပစ္စည်းများကိုလှူဒန်းကြခြင်းစွမ်းစားကြောင်းဘုန်းကြီးဦးကောဝိဒအားလည်းပဲ၃သိန်းကျပ်တန်ဝုထုပစ္စည်းများလှူဒန်းကြခြင်းမေတော်ဤဖွာပုံညာဝရီအားလည်းပဲလိုအပ်တဲ့ဆေးပစ္စည်းစသည်အတွက်၃သိန်းကျပ်တန်ဝုထုပစ္စည်းများလှူဒန်းခြင်းရဟန်းတဲ့အရှင်အကဝေဒလင်္ကာရရဲ့ပစ္စည်းလေးပါအတွက်တသိန်းကျပ်တန်ဝုထုပစ္စည်းများထပ်မံလှူဒန်းကြခြင်းမြတ်စွာဘုရားဆရာတော်ရှင်အိန္ဒဂါဘိယွန်တာရေးသားတဲ့ဘဝနေနည်းဆိုတဲ့အိတ်ဆောင်စာအုပ်လေးကိုလည်းပဲဓမ္မဒါနအဖြစ်အုပ်ရေ2000ရိုက်နှိပ်လှူဒန်းခြင်းမြတ်စွာဘုရားကြောင်းတိုင်တန်ဃာတော်ပါ350ကျော်တို့အားတစ်ပါးတစ်ပါးလျှင်ချွေတုပ်ဘဝတထည်စီလှူဒန်းခြင်းဆိုတဲ့ဒါနာကောင်းမှုရဟန်းတဲ့အရှင်အကဝေဒလင်္ကာရအားလည်းပဲရဟန်းတို့ဟာအဆက်တဲ့တပိတ်သင်္ကန်းစတဲ့ပရိက္ခရာမျိုးစုံနဲ့စောင်းချင်သောပိဋကကျမ်းစာအုပ်မျိုးစုံတို့ကိုလည်းပဲလှူဒန်းကြတယ်တာကယနေ့ပြုလုပ်တဲ့ဝေထီသုံးလက်မိသားစုရဲ့ဌာနကောင်းမှုကြွရောက်လာတဲ့အပရိသတ်တွေကိုလည်းကျွေးမွေးဧခံကြရတယ်ပေါ့ဓမ္မမိတ်ဆွေများလည်းပဲစုပေါင်းပြီးတော့ပါဝင်ပြီးကုသိုလ်ပြုကြတာကရှိဦးမျိုးဒေါက်တာမျိုးမင်းမမုံမှုမိသားစုကပဲစီတန်ဆေဘိတာဝင်၃ဘုံလှူဒန်းခြင်းမန္တလေးမျိုးဦးကျော်စိုးဒေါ်ရင်ထေးထိန်လင်းမိသားစုကရွှေရင်အေးလက်ဖက်များလူပရိသတ်အတွက်ကျွေးမွေးအခမ်းကြခြင်း မန္တလေးမြို့တင်းတင်းမွေးမိသားစုကလည်းပဲတန်ဃာတော်ရှင်မြတ်များအားလက်ဖက်နဲ့ပဲကြော်အစိုးလူတန်းကြခြင်းနံပါတ်၄ခင်မွန်မြို့ထောတန်းစိန်သမီးမခင်ဆန်းလင်းမိသားစုကဓမ္မပူဇာအဖြစ်သင်္ကန်းတစုံမန္တလေးမြို့ဒေါ်စုမိသားစုကတန်ခိကအဖြစ်ကျက်သွန်ဤပိတ်တာ90နဲ့ပဲစိန်မြင့်အောင်ဒေါ်ချူချူဝင်းမိသားစုက3000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းမေတော်ကြီးတဖွာပုံညာဝတ္တီမြေမရှင်ရင်ဦးတို့ကလည်းပဲနဝကံမ3000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းစကိုင်းမြို့ရွာတကြီးစည်တန်းရက်နေတဂါကြီးဥတာတီဓမ္မဤဒေါ်ချင်းစိန်တမိတော်ညွန့်ညွန့်ဆန်းနဲ့မောင်နှမများမိဘမေတ္တာမိသားစုက2000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းအမရဘူရာမျိုးပိန်တန်းရက်မှနေထိုင်တဲ့ဒေါ်မမကြီးမိသားစုက1000ကျပ်တန်ဥဟန်မြင့်ဒေါ်ခင်းနှင်းသက်မိသားစုက1000ကျပ်တန်ဥတန်ဝင်းဒေါ်လှလှချင်းမိသားစုက1000ကျပ်တန်ကိုမြင့်စောဦးမအေးအေးမိသားစုက1000ကျပ်တန်မန်းစကိုင်းမျိုးဥမြင့်တန်ဒေါ်ခင်မမရှမ်းပမာပွဲယုံမိသားစုကလည်းပဲတသိန်းကျပ်တန်နဲ့သင်္ကန်းတစ်စုံကိုဓမ္မပူဇာအဖြစ်လှူဒန်းခြင်းဦးလုံးမောင်ဒေါ်လာရှင်တမိမတ်တင်တင်မြောင်မြို့မိသားစုကလည်းပဲ1000ကျပ်တန်ဦးဝင်းကျော်ဒေါ်မြင့်မြင့်မိသားစုက3000ကျပ်တန်ဆိုပြီးတော့ဓမ္မမိတ်ဆွေများလည်းပဲပါရမီဖြည့်ပတ်နေအဖြစ်ဝိုင်းဝန်းပြီးတော့ကုသပါရမီများကိုစီပူအားထုတ်တယ်ဒါကငွေထီသုံးလက်မိသားစုနဲ့ဓမ္မမိတ်ဆွေများရဲ့ဒါနကောင်းမှုထိုရဟန်းကံမင်္ဂလာကိုကြောင်းပြုပြီးတော့တရဏဂုံသုံးပါးနဲ့တကောသီလတော်မြတ်ကိုထက်မှန်ခံယူစောင့်တည်ကျင့်သုံးကြတယ်ဒါကသီလကောင်းမှုပရိတရားတော်နဲ့နှုမောဒနာတရားတော်နာယူခြင်းစတဲ့ဘာဝနာကောင်းမှုများကိုလည်းစီပူတယ်တဲ့ဒီတော့ရဟန်းကံမင်္ဂလာကိုကြောင်းပြုပြီးတော့ဒါနသီလဘာဝနာကောင်းမှုမျိုးစုံဝေထီသုံးလက်မိသားစုနဲ့ဓမ္မမိတ်ဆွေများကစီပူအားထုတ်တယ်အဲ့တော့ဘုန်းကြီးအနေနဲ့ယနေ့နှုမောဒနာတရားဖြစ်တဲ့ဟောပေးမှာကပဋ္ဌာန်း24ပစ္စည်းတွေဟာဟေတုပစ္စယောဆိုတဲ့ဒီပစ္စည်းလေးကိုဒီပစ္စည်းကိုဘုန်းကြီးကနေပြီးတော့ဘဝနေနည်းဖြစ်တဲ့ဘဝသစ်ပင်ဆိုတဲ့ကောင်းစည်းနဲ့နုမောရဏတရားကျင့်သုံးပွင့်ရာတရားတစ်ပုဒ်ကိုဟောပေးမယ်တရားနာမည်ကဘဝသစ်ပင်တဲ့အဲ့တော့ဒါဟာဘုန်းကြီးတို့ဟေတုပစ္စယောဆိုတဲ့ဒီပဋ္ဌာန်းဟေတုပစ္စည်းဟိတ်ချောက်ပါလိမှုဘုန်းကြီးကမိပြီးတော့ဒီတရားကိုဘဝမှာနေထိုင်ကျင့်သုံးတတ်အောင်ဟောပေးမယ်ဘုန်းကြီးတို့သစ်ပင်တွေကိုအကြံစာခွဲလိုက်လို့ရှိရင်သုံးမျိုးသုံးစားရှိတာတွေ့ရတယ်ပေါ့နံပါတ်1လူသားကျိုးပြုသစ်ပင်နဲ့တရက်ပင်တမာပင်စတဲ့အပင်တွေဟာလူသားတွေအပေါ်မှာကိုတိုင်းတာနဲ့ကိုကျေစုပြုနေကြတဲ့သစ်ပင်တွေဒါမျိုးတွေလည်းပဲရှိတယ်ပေါ့နံပါတ်2အစိတ်ပင်နဲ့အစိတ်ပင်ဆိုတာလူသားတွေကိုအထူးသဖြင့်တိညာနေတဲ့ပုံကိုယ်တွေကိုဆင်းရဲဒုက္ခပေးတဲ့ပင်တွေနောက်ဆုံးသေးလောက်အောင်ဒုက္ခပေးတဲ့သစ်ပင်တွေဒါကိုအစိတ်ပင်တွေဒီလိုသစ်ပင်အုပ်စုရတယ်တမျိုးရှိနောက်နံပါတ်3လူသားလည်းအကျိုးမပြုအစိတ်ပင်လူသားတွေကိုလည်းဒုက္ခမပေးရိုးရိုးအလေလက်ဖြစ်တဲ့သစ်ပင်အုပ်စုရလည်းပင်တမျိုးရှိတယ်တဲ့ဒါကဘုန်းကြီးတို့လောကမျက်မြင်သစ်ပင်3မျိုးသုံးစားအကြံဉာဏ်ခွဲကြည့်တာနံပါတ်1လူသားအကျိုးပြုသစ်ပင်နံပါတ်2လူသားတွေကိုဒုက္ခမျိုးစုံပေးတဲ့အစိတ်ပင်နံပါတ်3အကျိုးလည်းမပြုဆင်းရဲဒုက္ခလည်းမပေးဘူးရိုးရိုးတာမညသစ်ပင်ရိုးရိုးသစ်ပင်ဒီလိုသုံးမျိုးသုံးစားရှိတယ်ပေါ့အဲ့တော့ဘုန်းကြီးတို့လူသားအကျိုးပြုသစ်ပင်လေးဆိုတာကတော့ရေတောင်မြေရှင်တန်းရှင်တန်းသလောက်ပင်စည်းတွေအခက်အလက်အရွက်အသီးပွင့်တွေဝေစားပြီးတော့လူသားတွေရဲ့အာဟာရဓာတ်ကိုလည်းပဲပြေဝစေတယ်လူသားတွေကိုအရိပ်ပေးခြင်းစတဲ့ဤမျိုးစုံတွေလည်းပဲအကျိုးပြုတယ်တဲ့အဲ့တော့လူသားကျိုးပြုသစ်ပင်တစ်ပင်ရဲ့ရေတောက်မြင့်ရှင်သန်ပြီဆိုရင်အလုံးလူသားတွေဟာအာဟာရဓာတ်ပြေဝခြင်းအရိပ်အဝတ္တကိုပြီးကိုးခြင်းရာသီဥတုကောင်းမွန်ခြင်းစတဲ့ချမ်းသာမျိုးမျိုးကိုခံစားနိုင် ဒါကိုလူသားကျိုးပြုတပင်လို့ခေါ်ရတယ်။အစိပင်တပင်ရဲ့ရေတောင်းမြေရှင်တန်ပြီဆိုရင်တော့ရေတောင်းမြေရှင်တန်တဲ့လောက်ပင်စည်အခက်အလက်ရွက်အသီးပွင်ကြီးဝေဆာမယ်ဝေဆာတဲ့လောက်လူသားတွေကိုဒုက္ခပေးနိုင်တယ်။နောက်ဆုံးသေးကသေးတဲ့လောက်ကြီးသေခြင်းဆင်းရဲကြီးရောက်သွားအောင်ဒုက္ခပေးနိုင်တယ်။ဘဝကျင်ပြီးပါဆွေမျိုးတွေကိုလည်းပဲတောကပူဆွေးမှုတွေနဲ့ဒုက္ခပေးနိုင်တယ်။ဒါကြောင့်အစိပ်ပင်ရဲ့ရေတောင်းမှုရေတောင်းမြေရှင်သန်မှုဟာလူသားတွေအတွက်ဒုက္ခဖြစ်စေနိုင်တယ်တဲ့တချို့သစ်ပင်တွေကြတော့လူသားကိုလည်းအကျိုးတလောက်ကြီးမပြုတ်ပါဘူးအရေးလည်းမပေးနိုင်အသီးအရွက်အပွင့်ဒါတွေလည်းပဲအကျိုးမပြုတ်လူသားတွေကိုဒုက္ခပေးနိုင်သလားဒီလိုလဲပေးတာမဟုတ်ဘူးဒီလိုသစ်ပင်မျိုးလည်းရှိတာပေါ့အဲ့တော့ဘုန်းကြီးကနှစ်မျိုးနှစ်စားကိုဒီကထားပြီးတော့ဟောမယ်ဒီသစ်ပင်တွေလိုပဲတဲ့ဘဝခန္ဓာရထားတဲ့တတ္တဝါတွေမှာလည်းပဲအစိပ်ပင်နဲ့တူတဲ့ပုဂ္ဂိုလ်လူသားကျိုးပြုသစ်ပင်နဲ့တူတဲ့ပုဂ္ဂိုလ်အကျိုးလည်းမပြုဒုက္ခလည်းမပေးဒီလိုရိုးရိုးလူသားပုဂ္ဂိုလ်ဒီလိုသစ်ပင်နဲ့တူတဲ့ပုဂ္ဂိုလ်လို့လူသားတွေကိုလည်းပဲခွဲချမ်းစိတ်ဖြာကြည့်ဒီလိုသုံးမျိုးသုံးစားရှိတာတွေ့ရတယ်ပေါ့အဲ့တော့ဘုန်းကြီးကပြောချင်တာကအစိပ်ပင်နဲ့လူသားကျိုးပြုသစ်ပင်ဒီနှစ်ပင်ကိုဥပမာပေးပြီးတော့ဟေတုပစ္စယောဆိုတာလေးကိုနီးမိပြီးတော့အာလုံးကျင့်သုံးနိုင်ဖို့နေစဉ်ဘဝမှာလိုက်နာနိုင်ဖို့နာယူနိုင်ဖို့အတွက်ဒါလေးကိုဘဝသစ်ပင်ဆိုတဲ့ဒီတရားလေးဟောပေးမယ်။ဘုန်းကြီးတို့ရရှိထားတဲ့ခန္ဓာ၅ပါးရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာစုပေါင်းထားတဲ့ဒီခန္ဓာလူတွေနဲ့တည်ပြန်မာတွေအများစုကခန္ဓာ၅ပါးကိုဖွဲ့စည်းထားတာဒါကိုလူလို့သတ်မှတ်အဲ့တော့နှက်ပြံမာတွေလည်းပဲတချို့ခန္ဓာ2ပါးတချို့ခန္ဓာ4ပါးတချို့ခန္ဓာ5ပါးအဲ့တော့ဒီခန္ဓာ5ပါးဆိုတဲ့ယုံနယ်တရားတွေဟာတကယ်တော့သစ်ပင်တွေနဲ့တူတယ်တဲ့ဒါကိုဘဝသစ်ပင်ဆိုပြီးတော့ဘုန်းကြီးကရည်ညွှန်းပြီးတော့ဟောလိုက်တာအဲ့တော့မိမိတို့ရရှိထားတဲ့ဘဝခန္ဓာဟာကိုဒီတရားလေးကိုနာယူပြီးတော့သုံးသပ်ကြည့်ရမယ်ငါရဲ့ဘဝခန္ဓာဟာအစိပ်ပင်နဲ့တူနေသလားဒါမှမဟုတ်ငါရဲ့ဘဝခန္ဓာဟာလူသားကျိုးပြုသစ်ပင်နဲ့တူနေသလားဒါလေးကိုသုံးသပ်ရမယ်ဆင်ခြင်ရမှားလို့ရှိရင်လည်းပဲကိုပြုပြင်နိုင်ရမယ်မှန်လို့ရှိရင်လည်းပဲကျင့်သုံးနိုင်ရမယ်အဲ့တော့ပကတိသစ်ပင်တွေမှာတော့အစိပ်ပင်နဲ့လူသားကျိုးပြုသစ်ပင်ဘုံညတိနှမျိုးကိုပဲရည်ညွှန်းပြီးတော့ဟောပေးမယ်အစိပ်ပင်နဲ့လူသားကျိုးပြုသစ်ပင်ကိုလူသားတွေကအလုံးတတိနားလည်တဲ့ပုဂ္ဂိုလ်တွေကရှောင်တဲ့အပင်ရှောင်ပြီးတော့စားသုံးတဲ့အပင်စားသုံးတော့ဒါမျိုးတွေကအန္တရာယ်ကင်းတယ်ပေါ့ဒါမျိုးတွေကရှေးလူကြီးတွေကသတ်မှတ်ထားခဲ့တယ်လူသားတယောက်ရဲ့ဘဝခန္ဓာကိုလည်းပဲ तू ကစိတ်ပင်နဲ့တူတယ်ဘလို့နည်းနဲ့သိနိုင်မလဲသူ့ရဲ့ဘဝခန္ဓာရရှိထားတဲ့ဘဝခန္ဓာကတော့လူသားကျိုးပြုသစ်ပင်နဲ့တူတယ်ဒီလိုဘလို့နည်းနဲ့သိနိုင်မလဲဒါလေးတွေဘုန်းကြီးတို့စဉ်းစားဖို့လိုတယ်။အဲ့တော့ဘုန်းကြီးတို့ယဟန်တန်ဃာတွေလည်းပဲဒီလိုပဲအစိပ်ပင်နဲ့တူတဲ့ယဟန်တန်ဃာလူသားကျိုးပြုတဲ့သစ်ပင်နဲ့တူတဲ့ယဟန်တန်ဃာဒီလိုအကျဉ်းမြစ်နှစ်မျိုးကိုဘုန်းကြီးပြောပေးမယ်။နောက်တစ်ခါတီလာရှင်ဆရာကြီးဆရာလေးတွေလူသားကျိုးပြုသစ်ပင်နဲ့တူတဲ့တီလာရှင်ဆရာကြီးဆရာလေးအစိပ်ပင်နဲ့တူတဲ့လူသားတွေကိုဒုက္ခပေးနိုင်တဲ့တီလာရှင်ဆရာကြီးဆရာလေးဒါလည်းပဲ၃မျိုးနှစ်မျိုးနှစ်စားရှိနိုင်အကျိုးလည်းမပြုဒုက္ခလည်းမပေးဒါမျိုးလည်းရှိလို့ရှိနိုင်တာဘုန်းကြီးကနှစ်မျိုးကိုပဲအဓိကရည်ညွှန်းပြီးတော့ဟောပေးမယ်ပေါ့အဲ့တော့လူသားတယောက်ကအစိပ်ပင်နဲ့တူပါတယ်လို့သိနိုင်ဖို့ရာအတွက်ဘာကိုကြည့်မလဲလူသားတယောက်ဟာလူသားကျိုးပြုသစ်ပင်နဲ့တူသလားမတူဘူးလားဘာကိုကြည့်မလဲဘုန်းကြီးတို့ဒီဓမ္မသဘောနဲ့ဘဝခန္ဓာကိုစိတ်ဖြာပြီးတော့ဘဝသစ်ပင်ကိုကြည့်လို့ရှင်ရေတောင်းမြစ်ကိုကြည့်ပြီးခွဲနိုင်တယ်တဲ့ဒါကပကတိသစ်ပင်နဲ့မတူတဲ့အချက်လက်တစ်ခုလေပကတိသစ်ပင်ကတော့ကိုရှေ့မှာစားလို့သေသွားရင်ဒါအစိပ်ပင်ပဲလူကြီးသူမတွေကဒါမစားကောင်းဘူးဒီလိုပြောရင်ဒါအစိပ်ပင်ပဲသိရတယ်အဲ့တော့မိမိတို့ရရှိထားတဲ့ဘဝခန္ဓာအစိပ်ပင်ဖြစ်နေသလားလူသားကျိုးပြုသစ်ပင်ဖြစ်နေသလားဒါကိုတော့ရေတောင်းမြစ်ကိုကြည်ရတယ်တဲ့ဘဝခန္ဓာတွေမှာလည်းပဲရေတောင်းမြစ်တွေရှိတယ်ပေါ့အဲ့တော့ကောင်းပြီအစိပ်ပင်နဲ့တူတဲ့ပုဂ္ဂိုလ်ရဲ့လူသားရဲ့ တတဝါရီရဲ့ရေတောင်းမြစ်သုံးသွေရပါလဲဆိုတော့လောဘရေတောင်းမြစ်ဒေါသရေတောင်းမြစ်မောဟရေတောင်းမြစ်ဒီရေတောင်းမြစ်သုံးသွေရှင်သန်နေပါပြီဆိုရင်တော့အကောင်းနေပါပြီဆိုရင်တော့ဒီပုဂ္ဂိုလ်ဟာအစိတ်ပင်နဲ့တူတဲ့လူသားပဲသူ့ရဲ့ဘဝခန္ဓာအစိတ်ပင်နဲ့တူနေပါလားလို့ဒီလိုသုံးသပ်ဆုံးဖြတ်လို့ရတယ်အဲ့တော့လောဘဆိုတာအရာရာမှာကိုယ်ကလိုချင်တဲ့သဘောကိုယ်အတွက်သာတည်တဲ့သဘောမတရားသဖြင့်တရားသဖြင့်မသိဘူး။ကြောင်ရှူတာကြောင်မဲတာအဓိကမဟုတ်ဘူး။ကြွက်ခုတ်တတ်ဖို့အဓိကငါချမ်းသာဖို့အဓိကငါဆင်ပြေဖို့အဓိကဒီလိုသဘောနဲ့လောဘသဘောတရားတွေရှင်သန်နေပါတယ်ဆိုရင်ဒါလောဘရေတောင်းမြင့်ရှင်သန်နေတဲ့ဘဝသစ်ပင်လို့ဘဝခန္ဓာရဲ့ရေတောင်းမြင့်ဟာဒီလိုမျိုးလောဘရေတောင်းမြင့်ရှင်သန်နေဒီဘဝခန္ဓာအစိတ်ပင်နဲ့တူတဲ့ဘဝခန္ဓာဘဝသစ်ပင်လို့ခေါ်ရတယ်အဲ့တော့လောဘရေတောင်းမြင့်ရှင်သန်နေတဲ့အမျိုးသမီးတယောက်အမျိုးသားတယောက်ယဟန်တန်ကားတစ်ပါးတီလာရှင်တစ်ပါးအစိတ်ပင်နဲ့တူသွားပြီသူ့ကိုကြောင်းပြူပြီးတော့ပဝန်းကျင်လည်းပဲပူလောင်နိုင်တယ်သူ့ကိုယ်တိုင်လည်းပဲအပေလေးပါငရေတရိစံပိတ်တာသူတကယ်ဆင်းရဲတဲ့ဘဝခန္ဓာတည်းရရှိသွားနိုင်တယ်ဒါကြောင့်မို့လောဘရေတောင်းမြင့်ရှိရင်ဒါဟာစိတ်ပင်ပဲစိတ်ပင်နဲ့တူတဲ့ဘဝခန္ဓာရှိတဲ့ပုဂ္ဂိုလ်လို့ဒီလိုဘဝသစ်ပင်ကိုဆုံးဖြတ်လို့ရတယ်တချို့ကြတော့ဒေါသရေတောင်းမြစ်တွေရှင်သန်နေတဲ့ဒါလည်းပဲအစိတ်ပင်နဲ့တူတဲ့ဘဝခန္ဓာဘဝသစ်ပင်ပဲအရာရာမှာပောက်ကွဲတယ်ကိုဒေါသကိုတီးမခံနိုင်ဘူးပျော်ပြလျာမှဆိုးပြလျာမှအဲ့တော့အစားတောင်းနဲ့ပတ်သက်ရင်တီးမခံနိုင်ဘူးအဝတ်အစားနဲ့ပတ်သက်ရင်ကောင်းကောင်းပဲဝတ်ချင်တယ်တီးမခံနိုင်ဘူးအားလုံးနဲ့အဆင်ပြေအောင်မနေတတ်ဘူးမေတ္တာတရားအားနည်းပြီးတော့ပောက်ကွယ်လေတယ်တိမခံနိုင်တဲ့စိတ်ရှိတယ်ဒါဆိုရင်ဒေါသရေတောင်းမြစ်တွေရှင်သန်နေတယ်ဒီလိုဒေါသရေတောင်းမြစ်ရှင်သန်တဲ့အမျိုးသမီးတယောက်အမျိုးသားတယောက်ရဟန်းတော်တစ်ပါးတိလရှင်တစ်ပါးကိုလည်းပဲဒါဟာအစိတ်ပင်နဲ့တူတဲ့ပုဂ္ဂိုလ်တဲ့ဘဝသစ်ပင်ဟာအစိတ်ပင်နဲ့တူတယ်သူ့အကြောင်းပြုပြီးအားလုံးကပူလောင်ရတယ်ငြိမ်းချမ်းမှုကိုခံစားလို့မရဘူးအပူငွေ့တွေပဲထွက်နေတယ်ဒါဘုန်းကြီးတို့လူတယောက်အစိတ်ပင်လားလူသားကျုပ်ပြုတစ်ပင်လားကိုယ့်ရဲ့ဘဝခန္ဓာဘဝတစ်ပင်ကြီးကိုသုံးသပ်တတ်ဖို့ဒါလေးတွေပြောပြတာနောက်တစ်ခုကမောဟရေတောင်းမြည့်တဲ့မောဟရေတောင်းမြည့်သူဆိုတာအမှန်တရားကိုမသိတာအမောဟရေတောင်းမြည့်ပညာရေတောင်းမြည့်ဆိုတာအမှန်တရားကိုသိတာကုသိုလ်လုပ်ရင်ဘုပဲဘယ်လိုစိတ်ထားနဲ့လုပ်ရင်ကောင်းလဲသာသနာအတွက်အကျိုးရှိတယ်ဘလို့စိတ်ထားနဲ့လို့ရင်ဂုံပကတနာတွေရဲ့လွှမ်းပြီးတော့ကုသိုလ်တွေရဲ့နည်းနေရတယ်ပျော်ရွှင်ရုံပဲဖြစ်တယ်ဒီလိုခွဲခြားသိရင်ဒါဘောရည်တောင်းမြင့်မရှင်သန်တော့ဘူးပေါ့ဒီလိုမှမဟုတ်ပဲနဲ့ကုသိုလ်လုပ်တာဘယ်ဂုံပကတနာတွေဘယ်ပျော်ပျော်ရွှင်ရွှင်နဲ့တကယ်ကုသိုလ်ကြီးထင်လို့အမှန်တရားကိုမသိဘူးဒါဆိုရင်တော့ဘောရည်တောင်းမြင့်တွေရှင်သန်လာတတ်တယ်ပေါ့တချို့ဆိုလို့ရှိရင်မိဘရဲ့ကျေးဇူးမသိစသည်ဖြင့်အမှန်တရားတွေကိုမသိတဲ့ပုဂ္ဂိုလ်တွေဟာဘုန်းကြီးတို့မောဟရေတောင်းမြစ်ရှင်သန်တတ်တယ်ပေါ့အ ਨੇ စုံကံကံရဲ့အကျိုးကောင်းတာလို့ရင်ကောင်းကျိုးဖြစ်တယ်မကောင်းတာလို့ရင်မကောင်းကျိုးဖြစ်တယ်ဒီလိုယုံကြည်မှုနဲ့ရှင်ပြီးတော့ခွဲခွဲခြားခြားသိရတယ်ဂုံပကတနာနဲ့အနှစ်သာရလေးတွေကိုခွဲခြားပြီးတော့သိတတ်တယ်ဆိုရင်အခြေခံအဖြစ်တော့ကုသိုလ်အကုသိုလ်ခွဲခြားသိတယ်လှုပ်တယ်မလှုပ်တယ်ခွဲခြားသိတယ်ပြောတင်တဲ့စကားမပြောတင်တဲ့စကားခွဲခြားသိတယ်ဒါဆိုရင်ဘုန်းကြီးတို့မောဟရေတောင်းမြစ်ကအာနေတယ်ဒီလိုမှမသိပါဘူးကုသိုလ်မှန်မသိအကုသိုလ်မှန်မသိပြောတင်တဲ့စကားမပြောတင်တဲ့စကားမသိဘူးဆိုရင်ဒါဟာမောဟရေတောင်းမြစ်ရှင်သန်တယ်ဒီပုဂ္ဂိုလ်ဟာလည်းပဲအစိတ်ပင်နဲ့တူတဲ့ပုဂ္ဂိုလ်တဲ့အစိတ်ပင်နဲ့တူတဲ့ဘဝတစ်ပင်ဒီလိုပုဂ္ဂိုလ်မျိုးဘဝတစ်ပင်ဟာအစိတ်ပင်နဲ့တူနေတတ်ပါတယ်ဒါကဘုန်းကြီးတို့အစိတ်ပင်ဘဝတစ်ပင်ဟာအစိတ်ပင်နဲ့ဖြစ်နေသလားလူသားကျုပ်ပြီးတစ်ပင်ညာဖြစ်နေသလားသိအောင်ကိုပြန်ပြီးတော့သုံးသပ်တဲ့အခါမှာရေတောင်းမြစ်ကိုကြည့်ပြီးတော့သုံးသပ်ရတယ်ပကတိတစ်ပင်တွေကရေတောင်းမြစ်ကြည့်ပြီးတော့သုံးသပ်လို့မရဘူးအဲ့တော့ဒီလောဘဒေါသမောဟရေတောင်းမြစ်ရှင်သန်ရင်ရှင်သန်သလောက်ပင်စည်တွေအခက်လက်ရွက်တီးတွေပွင့်နေနဲ့တူတဲ့ခန္ဓာတွေကလည်းပဲမကောင်းတာတွေဖြစ်ပြီးတော့နောက်ဆုံးကိုယ်တိုင်ပူလောင်ဆင်းရဲယုံနေမကပဲနဲ့ပဝန်းကျင်ပူလောင်ဆင်းရဲတယ်ကိုယ်ကြောင်းပြူပြီးတော့ကိုယ့်ဘဝခန္ဓာကိုကြောင်းပြူပြီးတော့ဘာသာသာသနာအရှက်တကွဲအကျိုးနေတယ်ဒီခါကြာမှုတွေဖြစ်သွားနိုင်တယ်တဲ့ဒါလေးတွေဟာကိုပြန်ပြီးတော့သုံးသပ်ဖို့အစိတ်ပင်နဲ့တူနေသလားငါရဲ့ဘဝတစ်ပင်ဟာဒါမျိုးလေးတွေသုံးသပ်တတ်ဖို့ဆင်ခြင်တတ်ဖို့ဘုန်းကြီးကပြောပြတယ်နောက်တစ်ခါဘုန်းကြီးတို့ ူသားကျိုးမျိုးတစ်ပင်နဲ့တူတဲ့တစ်ပင်နဲ့ခန္ဘဝခန္ဓာဘဝခန္ဓာလူသားကျိုးမျိုးတစ်ပင်နဲ့တူတဲ့ဘဝခန္ဓာဘဝတစ်ပင်ဒီလိုပုံကိုယ်တွေလည်းပဲရှိနေတယ်ဒီလိုတစ်ပင်နဲ့တူတဲ့ပုံကိုယ်တွေလည်းရှိနေတယ်သူတို့ရဲ့ကိုယ်လည်းပဲရေတောင်းမြစ်ကိုကြည့်ပြီးတော့ဆုံးဖြတ်ရတယ်သူတို့ရဲ့ရေတောင်းမြစ်သုံးတွေကအာလောဘရေတောင်းမြစ်အာဒေါသရေတောင်းမြစ်အာမောဟရေတောင်းမြစ်တဲ့အာလောဘရေတောင်းမြစ်ဆိုတာဘာလဲလောဘဆိုတာလိုချင်တာအရာရာကိုယ်ဟာပဲလိုချင်တဲ့သဘောဟာလောဘရေတောင်းမြစ်ရှင်သန်တဲ့အစိတ်ပင်အဲ့တော့အာလောဘဆိုတာအရာရာမှာကိုယ်ကပေးဆက်ချင်တာကိုယ်ဟာပဲပေးနေချင်တာပေးတဲ့ဘက်ကနေချင်တာဒါအာလောဘရေတောင်းမြစ်ရှင်သန်တယ်လို့ခေါ်ရတယ်အဲ့တော့အာလောဘရေတောင်းမြစ်ရှင်သန်ပြီဆိုရင်မျိုးသမီးတယောက်မျိုးသားတယောက်မိဘအပေါ်မှာကိုယ်ဟာပဲပေးဆက်ချင်တာပေးဆက်တဲ့ဘက်ကပဲနေချင်တာငယ်ငယ်လေးတည်းကမိဘပေါ်မှာပစ္စည်းနဲ့မပေးဆက်နိုင်တော့မှကိုကျေးဇူးရှင်လေးပေါ်မှာစိတ်ချမ်းသာမှုလေးတော့ပေးဆက်တယ်ပေးဆက်နိုင်အောင်လည်းကြိုးစားနေတယ်ဒါအာလောဘရှင်သန်အာလောဘရေတောင်းမြေရှင်သန်နေတဲ့ဘဝတစ်ပင်ရဲ့လက္ခဏာလေးတွေနောက်တစ်ခါကိုကမိဘဆရာသမားဖြစ်တယ်သာသမီတွေတပည့်တွေအပေါ်မှာကိုကပဲပေးနိုင်ပြရစီသာသမီတွေစီကလက်ဖြန့်ပြီးတော့မတောင်းပြစီနဲ့ကိုကပေးနိုင်တဲ့ဘက်ကပဲယက်တည်ပြရစီဘုန်းကြီးတို့ဆရာသမားတွေဆိုလို့ရှိရင်လည်းဒီလိုပဲတပည့်တွေမွေးထားတယ်ကိုကပညာကိုပေးနိုင်ပါရစေသူတို့လိုချင်တဲ့ပညာတွေပေးနိုင်ပါရစေပစ္စည်းလေးပါလိုအပ်ချက်ကိုကပဲပေးနိုင်ပါရစေစိတ်တက်မြင်မှမှုကိုကပဲအမြဲတမ်းပေးနေနိုင်ပါရစေစီကံလိုက်နာတဲ့ပြေဝါတဲ့တကယ်အာဇာနည်အကျော်မော်တွေသာသနာ့အတွက်အကျိုးရှိတဲ့ယဟန်တွေဖြစ်အောင်တာမလေးတွေဖြစ်အောင်ပြုစုပေးနိုင်ပါရစေကိုယ့်ရဲ့ဆင်းရဲဒုက္ခကိုထဲ့မတွက်ပဲနဲ့တပည့်တွေအတွက်ပေးဆက်ခြင်းနဲ့စိတ်ရှိပြီဆိုရင်ဒါအလောဘရေတောင်းမြင်ရှင်သန်တာလို့ခေါ်တယ်။လောဘကကိုယ့်အတွက်ပဲလိုချင်တာကိုယ်တတ်တာတလို့နေချင်တယ်ဒီရေတောင်းမြင်။အလောဘရေတောင်းမြင်ဆိုတာကိုယ့်ရဲ့ချမ်းသာမှုကိုထဲ့မတွက်ပဲနဲ့သာသမီဖြစ်ရင်လည်းကိုယ်ကမိဘကိုပေးချင်တာပေးတဲ့ဘက်ကနေချင်တာကိုယ်ကမိဘဖြစ်ရင်လည်းသာသမီပေါ်မှာကိုယ်ကပဲပေးနေချင်တာမောင်နှမချင်းချင်းပေါ်မှာကိုယ်ဟာပဲအမြဲတမ်းပေးနေကြတာနင့်နာခံကြတာဝန်တန်းဒီအပေါ်မှာသူတို့ဒုက္ခရောက်ရင်ကိုကကူညီတဲ့ဘက်ကပေးတဲ့ဘက်ကပဲနေကြတာဘာသာသာသနာနဲ့ဆက်လာရင်လိုအပ်တဲ့နေရာလိုအပ်တဲ့ပစ္စည်းကိုကပဲလှူနေကြတာလှူတဲ့ဘက်ကယက်တည်နေကြတာဒါအာလောဘရေတောင်းမြင့်တဲ့အဲ့တော့ဘုန်းကြီးတို့အမျိုးသမီးတယောက်အမျိုးသားတယောက်ဒီရေတောင်းမြင့်လေးရှင်သန်နေတဲ့အရာရာမှာနင့်နာခံတယ်ကိုကသာစီးနေနေခြင်းနဲ့စိတ်ကနဲတယ်နင်နာခံခြင်းနဲ့ကိုကပဲပေးခြင်းနဲ့ပစ္စည်းမပေးနိုင်တော့မှစိတ်ချမ်းသာမှုကိုပဲမိဘတွေကိုပေးခြင်းနဲ့ဂျေဇူးရှင်တွေကိုစိတ်ချမ်းသာမှုကိုပဲပေးခြင်းနဲ့ဆိုရင်ဒါအာလောဘရေတောင်းမြင့်လေးတွေရှင်သန်လာပြီတဲ့သီလရှင်ဆရာကြီးဆရာလေးဘုန်းကြီးတို့ကျောင်းတိုင်ဘုန်းကြီးတန်ဃာတော်ရှင်မြတ်တီဒီလိုပဲတပည့်ဖြစ်ရင်လည်းပဲဆရာသမားပေါ်မှာစီကံလိုက်နာပြီးတော့စိတ်ချမ်းသာမှုငါပေးမယ်ပညာကြိုးစားပြီးတော့စိတ်ချမ်းသာမှုပေးမယ်ဆရာသမားလည်းတပည့်တွေကိုငါပညာတတ်တယ်ဖြစ်အောင်ပညာတွေပေးမယ်စီကံစိတ်တက်ပြေဝအောင်ပေးမယ်ကိုယ့်ရဲ့ချမ်းသာမှုကြောင့်ကြမဆိုင်ဘဲနဲ့တပည့်တွေတိုးတက်မှုပေးခြင်းနဲ့ဆန္ဒတွေရှိပြီဆိုရင်ဒါအာလောဘရေတောင်းမြေရှင်သန်တာတဲ့အာလောဘရေတောင်းမြေရှင်သန်တဲ့ယဟန်တော်တပါးအာလောဘရေတောင်းမြေရှင်သန်နေတဲ့သီလရှင်အမျိုးသားအမျိုးသမီးသူတို့ကိုဘလို့သုံးသက်ပါလေသူတို့ရဲ့ဘဝတစ်ပင်ဟာလူသားကျိုးပြုဘဝတစ်ပင်လို့ဒီလိုခေါ်လို့ရသွားတယ်သူကိုကြောင်းပြုပြီးတော့ချမ်းသာလိုက်ကြတာအဲ့တော့ယဟန်တော်တပါအလောဘရေတောင်းမြစ်တွေပေးဆက်ခြင်းတဲ့သဘောတွေရှင်းတမ်းပြီးဆိုရင်ဆွေမျိုးတွေတပည့်တွေကိုယ်ကိုစီကကြတဲ့ဒကာရမတွေကုသိုလ်တွေတိုးလို့ဒါပါလဲဆိုတော့လူသားကျိုးပြုတစ်ပင်တစ်ပင်ကိုကြောင်းပြုပြီးတော့အာဟာရတက်တွေပြေဝပြီးအရေးခိုးခြင်းစတဲ့ချမ်းသာမှုတွေပြေဝတယ်လို့ပဲအဲ့ဒီယဟန်တော်တပါးတိလရှင်တပါးကိုကြောင်းပြုပြီးတော့စိတ်အာဟာရဓာတ်တွေခွန်အားတွေပြေဝါပြီးတော့ကုသိုလ်ပါရမီတွေတိုးပွားတယ်တဲ့ဒါအလောဘရေတောင်းမြေနဲ့ရှင်သန်တဲ့ပုံကိုယ်တွေကိုရဲ့ဘဝခန္ဓာဟာလူသားကျုပ်တစ်ပင်နဲ့တူတဲ့အတွက်ဒီလိုဘဝတစ်ပင်မျိုးဟာမြင့်မြတ်ပါတယ်တဲ့ဒါလည်းကုကုကိုသုံးသက်ကြည့်ငါမှဒီအလောဘရေတောင်းမြေဘလောက်ထိရှင်သန်နေတယ်လဲဒါလေးတွေသုံးသက်တတ်ဖို့ဘုန်းကြီးကပြောပြတယ်နောက်အာဒေါသရေတောင်းမြစ်အာလောဘရေတောင်းမြစ်ရှင်သန်ပြီဆိုရင်အာဒေါသဆိုတဲ့မေတ္တာရေတောင်းမြစ်တယ်ရှင်သန်တော့တာပဲအဲ့တော့အာဒေါသမေတ္တာရေတောင်းမြစ်ဆိုတာဘာလဲဒီလိုမေးလို့ရှိရင်အာလုံးအကျိုးလိုလားတဲ့သဘောပေးဆက်ပါတယ်ဆိုမှတော့အကျိုးလိုလားလို့ပေါ့သာသမီတယောက်က မိဘစကားကိုနားထောင်နေယေရှုရှင်ရဲ့စကားကိုနားထောင်နေဘာဖြစ်လို့လဲယေရှုရှင်ရဲ့မိဘတွေစိတ်ချမ်းသာစေခြင်းလို့အဲ့ဒါအာတောတရေတောင်းမြင့်မေတ္တာရေတောင်းမြင့်လို့ဒီလိုခေါ်ရတယ်အဲ့တော့အလောဘရေတောင်းမြင့်ပေးဆက်ခြင်းတဲ့ဆန္ဒသဘောလေးဒီရေတောင်းမြင့်ရှင်တိုင်အာတောတရေတောင်းမြင့်ကလည်းရှင်သန်ပြီးသားဖြစ်သွားတာပါပဲအတူတကွဖြစ်သွားကြတာခွဲပြီးတော့ပြောနေလို့အဲ့တော့ဘုန်းကြီးတို့ဆရာသမားတွေမှလည်းပဲတပည့်တွေကိုပညာပေးခြင်းနဲ့စီကံပြေဝအောင်ပေးခြင်းနဲ့စိတ်ဓာတ်တွေမြင့်မားမှုပေးခြင်းနဲ့အဆုံးမပြောခြင်းနဲ့ဘာဖြစ်လို့လဲတပည့်တွေဘဝတိုးတက်စေခြင်းလို့ချမ်းသာစေခြင်းလို့ကုသပါရမီတွေပြည့်စေခြင်းလို့သာသနာမှာအသုံးကျတဲ့သာသနာမှာကျိုးပြုနိုင်တဲ့တပည့်တွေဖြစ်စေခြင်းလို့အဲ့တော့မေတ္တာအာရောဒရည်တော်မြတ်တွေရှင်သန်သွားတော့တာပဲဒါဆိုလို့ရှိရင်အဲ့ဒီဘဝတစ်ပင်ဟာလူသားကျုပ်ပြုတဲ့တစ်ပင်နဲ့တူသွားပြီတဲ့ဒီဘဝခန္ဓာဟာတစ်ပင်နဲ့တူတယ်သူ့ကိုကြောင်းပြုပြီးအားလုံးချမ်းသာကြတော့တာနောက်ဆုံးမတ်ဖို့နိဗ္ဗာန်ချမ်းသာအထိရသွားနိုင်တော့တာပဲနောက်ဆုံးအာမောဟရေတောင်းမြစ်အာမောဟရေတောင်းမြစ်ဆိုတာပညာရေတောင်းမြစ်ကိုပြောတာပညာဆိုတာဘွဲဒီဂရီကိုပြောတာမဟုတ်ဘွဲဒီဂရီတွေကပညာရေတောင်းမြစ်ရှင်သန်ဖို့အတွက်ထောက်ပံ့ပဲဖြစ်စေနိုင်တာပညာဆိုတာကွယ်ကွယ်ပြားပြားသိတာဒါအမှန်တရားဒါကအမှန်တရားမပညာဖို့ပညာဆိုတာကတစ္ဆာလေးပါးဆိုတဲ့အမှန်တရားကိုသိသွားတာလောဘကဒုက္ခဖြစ်ကြောင်းသမုဒိယတစ္ဆာအမှန်ဒီခန္ဓာ၅ပါးသင်္ခါရတရားတွေဆင်းရဲခြင်းအမှန်ဒုက္ခတစ္ဆာနိဗ္ဗာန်ချမ်းသာကနိရောဓတစ္ဆာနိဗ္ဗာန်ရောက်ဖို့ရန်အတွက်အမြင်မှန်တာအတွေ့မှန်တာစတဲ့မဂ်ကင်၈ပါးကနိဗ္ဗာန်ရောက်ကြောင်းမဂ္ဂတစ္ဆာဒါတွေကိုပိုင်းပိုင်းခြားခြားသိသွားပြီဆိုရင်ဒါမပညာဖို့ပညာလို့ခေါ်ရတယ်။အဲ့တော့ခေါင်းကြီးတို့တာမင်ညာပုထုဇဉ်ပုဂ္ဂိုလ်တွေလည်းပဲပညာရည်တောင်းမြေအမောဟရည်တောင်းမြေရှင်သန်ခြင်းပါတယ်ဆိုရင်အနည်းဆုံးဒီလုပ်ငန်းဒီလုပ်ရက်ဟာကုသိုလ်အစ်စ်လားအကုသိုလ်တွေရောနေသလားဒါဂုံပကာသနာတွေပဲကဲနေသလားကုသိုလ်စစ်မှန်သလားအနည်းဆုံးဒီလောက်ကလေးတော့ခွဲခြားသိမှာဒါအမောဟရည်တောင်းမြေပညာရည်တောင်းမြေရှင်သန်တယ်ခုနကအလောဘနဲ့လောဘလိုချင်တာမကောင်းဘူးပိဆက်ခြင်းတဲ့သဘောတရားနိဗ္ဗာန်ရောက်ကြောင်းအကျင့်ဒီလိုခွဲခြားသိရင်ပညာဆိုတဲ့အမောဟရည်တောင်းမြင့်ရှင်သန်တော့တာပဲကိုယ့်ရဲ့ခံစားချက်အတိုင်းပေါက်ကွဲတယ်ကိုပြောချင်တာပြောတယ်ဒါကမကောင်းဘူးတီးခံပြီးတော့အစာတောင်းနဲ့ပတ်သက်လို့တီးခံနိုင်တာအဝတ်အစားနဲ့ပတ်သက်လို့တီးခံနိုင်တာအလုံးပေါ်မှာဖွင့်လွှတ်နိုင်တာဒီမေတ္တာအရောဒါဟာကောင်းတယ်ဒီလိုခွဲခြားပြီးတော့သိတာဟာကောင်းဒါပညာရည်တောင်းမြင့်အမောဟရည်တောင်းမြင့်လို့ခေါ်တယ်တဲ့ဒါပါလဲဆိုတော့ဘဝတစ်ပင်တစ်ခုရှင်သန်နေတဲ့အခါမှာဘဝတစ်ပင်ချင်းတို့တူကြတာလေသူလဲခန္ဓာ၅ပါးကိုလဲခန္ဓာ၅ပါးသူလဲယုံနဲ့တရားကိုလဲယုံနဲ့တရားဒါပေမဲ့လို့ဘဝတစ်ပင်ချင်းတူပေမဲ့လို့အစိတ်ပင်ဖြစ်နေခဲ့ရင်ကိုယ်တိုင်လည်းပဲမကောင်းပဝန်းကျင်ဘာသာသာသနာကိုလည်းပဲဒုက္ခမျိုးစုံတိတ်ခညှို့နှံမှုတွေမျိုးစုံကိုလုံနိုင်တဲ့အတွက်ဘဝတစ်ပင်ချင်းတူပေမဲ့အစိတ်ပင်ဖြစ်ရင်မကောင်းဘူးဆိုတာသိပြီးတော့ကိုယ့်ကိုယ်ကိုသုံးသပ်ပြီးတော့အစိတ်ပင်မဖြစ်အောင်ကြိုးစားနိုင်ရတယ်ဘဝတစ်ပင်ချင်းတူရင်လူသားကျိုးပြုတဲ့တစ်ပင်ဖြစ်ရတာကောင်းတယ်လူသားကျိုးပြုတစ်ပင်ဖြစ်ရလို့ရှိရင်ကိုယ်ကိုယ်တိုင်လည်းပဲငြိမ်းချမ်းတယ်နောက်ဆုံးငြိမ်းချမ်းတဲ့ဘဝခန္ဓာကိုရရှိပြီးတော့ကိုယ့်ကိုယ်ကြောင်းပြုပြီးတော့ပဝန်းကျင်လည်းပဲချမ်းသာမျိုးစုံနောက်ဆုံးနိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုသွားနိုင်တယ်ဒီလိုဘဝတစ်ပင်မျိုးဖြစ်ရရင်ကောင်းတယ်ဆိုပြီးတော့ဒါလေးတွေကိုကိုကိုကိုပြန်ပြီးတော့သုံးသပ်နိုင်ရတယ်ဒီလိုသုံးသပ်နိုင်အောင်ဘုန်းကြီးကဘဝတစ်ပင်ဆိုတဲ့ခေါင်းစည်းလေးနဲ့ဒါလေးကိုခွဲခြားပြီးတော့ပြောတာအဲ့တော့ယနေ့ငွေကြီးသုံးလက်မိသားစုမိမိတို့ညဆက်ကြကြောင်းတိုက်လာရောက်ပြီးတော့တာမဏိကျော်ပွဲရရှင်အကဝေဒာလင်္ကာရရှင်အကဝေဒာလင်္ကာရတာမဏိကိုယဟန်ပြုပေးတယ်ရန်ပြူပေတာကိုကြောင်းပြူပြီးတော့တန်ဃာတော်ရှင်မြတ်တေကိုအာယွန်စွန်နေစွန်ဖြိုရီစစ်ပစ္စည်းဆက်ကက်လှူဒန်းနေပင်းသင်္ဃာဆရာတော်တွေကိုပင်းသင်္ဃာဆရာတော်တွေကိုတင်ငန်းစွန်စတဲ့နဝကံမှာစတဲ့ပစ္စည်းမျိုးစုံကိုလှူဒန်းနေဓမ္မမိတ်ဆွေတွေကိုဓမ္မဒါနအဖြစ်နဲ့ဘဝနေကြီးဆိုတဲ့အိတ်ဆောင်စာအုပ်လေးကိုအုပ်ရည်နဲ့ထောင်းဆိုင်နေပြီးတော့လူဒန်းနေဓမ္မဒါနတရားလူတွေပေးလူတွေယခုလည်းပဲမိမိတို့ဓမ္မမိတ်ဆွေတွေကိုဖိတ်ပြီးတော့တရားနာယူကြတယ်တရားတော်ကိုနာယူပြီးတော့အလုံးအတိညာဉ်တွေပွင့်လင်းစေခြင်းနဲ့ကိုယ့်ကိုယ်ကိုဘဝတစ်ပင်ချင်းတူတောင်မှအစိတ်ပင်နဲ့တူတူမဖြစ်အောင်ကြိုးစားနိုင်ဖို့ လူသားချင်းချင်းတစ်ပင်နဲ့တူအောင်ကြိုးစားနိုင်ဖို့ယခုတရားနာခွင့်ရတယ်ဆိုတာမိမိတို့ကုသိုလ်တွေမိမိတို့ကဓမ္မဒါနတရားလှူနေတာအဲ့တော့ကိုယ့်ကိုယ်ကိုပြန်ပြီးတော့သုံးသက်ကြည့်သွေးသားမတော်ဆက်ဖဲနဲ့တာမဏေရှင်အကဝိဒါကိုဘာဖြစ်လို့ယဟန်ခံပေးတယ်လဲသာသနာတော်ကြီးမှာအာကုအာထရာဖြစ်တဲ့သာသနာအာဇာနည်တစ်ပါးဖြစ်စေခြင်းလို့ဒါမေတ္တာအာဒေါသရည်တော်မြစ်တည်ပိစက်တာအလောဘရည်တော်မြစ်တည်ဒီသဘောတရားတွေကအမှန်တရားပဲသိနေတာအာမောဟပညာရည်တော်မြစ်တည်ရှင်သန်သွားတာပဲအဲ့တော့ဒီတာမဏေလေးဟာတစ်ချိန်မှာစာချဘုံကြီးဖြစ်မယ်သာသနာအတွက်အာကုအာထပြုမယ်သာသနာအတွက်သူကတဆင့်မျိုးဆက်တွေကိုပြန်လဲဖြန့်ဝေမယ်ဒီလိုမေတ္တာတရားနဲ့ခြေခံပြီးတော့လှုပ်လိုက်ရင်အလောဘပိစက်ကျဲဆိုတဲ့ပိစက်ခြင်းသဘောဆိုတဲ့အလောဘရည်တော်မြစ်သာသနာတော်ဤစီပင်ပြန်ပွားစေခြင်းနဲ့လူသားတွေကိုအကျိုးပြုစေခြင်းနဲ့အာတောတမေတ္တာရည်တောင်းမြစ်ဒီလောကမှန်ကန်တယ်လို့ဆုံးဖြတ်တယ်သိတယ်ဒါဟာအာမောဟရည်တောင်းမြစ်အဲ့တော့ယဟန်ခံကိစ္စလေးကိုကြောင်းပြုပြီးတော့ရည်တောင်းမြစ်တည်းရှင်သန်သွားတာကောင်းတဲ့ရည်တောင်းမြစ်တည်းပဲဒီတော့မိမိတို့ရဲ့ဘဝခန္ဓာဒီတိုင်းတာဆက်သက်ကျင့်သုံးသွားမယ်ဆိုရင်ဒါလူသားအကျိုးပြုတစ်ပင်နဲ့တူတဲ့ဘဝခန္ဓာကိုပိုင်ဆိုင်တော့တာဒီဘဝတစ်ပင်မျိုးဟာတန်ဖိုးရှိတဲ့ဘဝတစ်ပင်လို့ဒီလိုသုံးသပ်လို့ရတယ်ခုဘုန်းကြီးတို့တရားနာတဲ့ပရိသတ်ထဲမှာဘုန်းကြီးဟောလိုက်တဲ့ဩဘုန်းကြီးတရားကိုနားလိုက်တဲ့အခါငါတို့ရဲ့ဘဝခန္ဓာတစ်ပင်လေးနဲ့တူနေပါလားတရားနာတဲ့ပရိသတ်ထဲမှာဆင်ကျင်မိသွားမယ်သုံးသပ်မိသွားမယ်လောဘဒေါသမောဟတွေကြီးနေလို့ရှိရင်ဩငါတို့အစိတ်ပင်နဲ့တူတူဖြစ်သွားလိမ့်မယ်လူသားတွေဒုက္ခပေးမိလိမ့်မယ်လောဘဒေါသမောဟလျှော့မှာဒီလိုအသိဉာဏ်လေးတွေတိုးသွားမယ်အဲ့ဒီအသိဉာဏ်လေးတွေဝေထီသုံးလက်မိသားစုကလှူဒန်းရာရောက်တယ်တဲ့အဲ့တော့သူတို့ပင်ဖိတ်လိုက်တယ်တရားနာစေခြင်းနဲ့ပိဆက်ခြင်းနဲ့အလောဘရည်တောင်းမြစ်ကျွေးမွေးခြင်းနဲ့အလောဘရည်တောင်းမြစ်အသိဉာဏ်တွေတိုးစေခြင်းနဲ့အာဒေါသရည်တောင်းမြစ်ဒီလို့ရဟမှန်ကန်တဲ့လို့ရဂုံပကတနာအတွက်လောက်တာမဟုတ်ဘူးဒီလိုခွဲခြားသိတော့အမောဟပညာရည်တောင်းမြစ်အဲ့တော့မိမိတို့မိသားစုမှာဒီရဟန်းကံမင်္ဂလာလေးကိုအကြောင်းပြုပြီးတော့ရေတောင်းမြစ်တည်းကောင်းတဲ့ရေတောင်းမြစ်တည်းရှင်သန်သွားတယ်။အဲ့တော့အလောဘရေတောင်းမြစ်ပိဆက်ခြင်းတဲ့သဘောတွေနဲ့ပြုလုပ်တဲ့ကုသိုလ်ပဲဖြစ်တော့လောဘဆိုတဲ့လိုချင်တဲ့ရေတောင်းမြစ်တည်းတွေဟာညှို့နှံသွားတော့တာပဲ။အာဒေါသသာသနာစီပင်မှုဓမ္မပရိသတ်တွေချမ်းသာစေဖို့တရားတည်ညံနေမြင်မာစေဖို့ဒီအာဒေါသဆိုတဲ့မေတ္တာရေတောင်းမြစ်ရှင်သန်လိုက်တာနဲ့ဒေါသဒီမခံနိုင်မှုပောက်ကွဲမှုစိတ်ဆိုးမှုဒီဒေါသရည်တောင်းမြစ်တည်ညှို့နှံသွားတော့တာပဲအာမောဟဒီလိုရဲ့ဟာမှန်ကန်တယ်လို့ကွက်ကွက်ပြားပြားသိတယ်ဒီသိတဲ့အာမောဟပညာရည်တောင်းမြစ်ရှင်သန်ပြီဆိုရင်မောဟဆိုတဲ့ရည်တောင်းမြစ်ကညှို့နှံသွားတော့တာအဲ့တော့ဒီလိုနဲ့မိမိတို့ရဲ့ဘဝခန္ဓာဟာလူသားကျွပြုတစ်ပင်နဲ့တူတဲ့ဘဝခန္ဓာဖြစ်သွားတယ်ဘဝတစ်ပင်ဖြစ်သွားတော့တာပဲအဲ့တော့ဒီတော့ဘာလဲဆိုတော့ဒီအာလောဘအာဒေါသအာမောဟနဲ့ရှင်တဲ့စိတ်စေတသိက်ရုပ်ဆိုတဲ့ဒီနံခန္ဓာတရားတွေဟာနောက်ဆုံးမှာမဉ္ဉံဖူဉ္ဉမတ်ပညာဖူပညာမဉ္ဉံဖူဉ္ဉဆိုတဲ့အထိပြောင်းပြီးတော့နိဗ္ဗာန်ချမ်းသာအထိမျက်မှောက်ပြုသွားနိုင်တယ်လူသားကျွတ်ကျွတ်တစ်ပင်တွေဟာရေတောင်မြေရှင်တန်ရင်ရှင်တန်သလောက်ပင်စည်းတွေအခက်အလက်ရွက်အသီးပွင့်တွေပွင့်ထွန်းနိုင်တယ်လို့လူသားတွေကျွတ်ပြုတ်နိုင်တယ်လို့ပဲမိမိတို့ရဲ့နှလုံးသားထဲမှာအာလောဘပိဆက်ခြင်းတဲ့သဘောအာဒေါသကြည်ပွားတိုးတက်စေခြင်းနဲ့ကိုယ်ကိုကြောင်းပြုပြီးစိတ်မဆင်းရဲစေခြင်းတဲ့သဘောအာမောဟဒီသဘောတရားတွေဟာဒီလောကတရားမှန်ကန်တယ်လို့ကွဲကွဲပြားပြားသိတယ်အာမောဟရေတောင်းမြစ်ပညာရေတောင်းမြစ်ဒီရေတောင်းမြစ်တွေရှင်သန်တာနဲ့အမျှမိမိတို့ရဲ့ဘဝခန္ဓာဘဝတစ်ပင်ဟာလည်းပဲနောက်ဆုံးမတ်ဖို့ဆိုတဲ့ဒီခန္ဓာတွေအထိဖြစ်ပြောင်းလဲသွားနိုင်တယ်ဒီခန္ဓာတွေရရှိဖို့ဒီအသီးပွင့်တွေဒီအသီးပွင့်ဈေးနိုင်တယ်နောက်ဆုံးမတ်ဖို့နိဗ္ဗာန်ဆိုတဲ့နိဗ္ဗာန်ချမ်းသာအထိအသီးပွင့်တွေကိုခံစားနိုင်ပါတယ်တဲ့ဒါလေးကိုရှေးဦးစွာဘုန်းကြီးကသိစေချင်တာအဲ့တော့ဘုန်းကြီးတို့ယဟန်သစ်ဖြစ်တဲ့အရှင်အဂ္ဂဝေဒလင်္ကာရလည်းပဲတက္ကရမရိယကိုကိုရေတောင်းမြစ်သုံးသွယ်ကောင်းတဲ့ရေတောင်းမြစ်သုံးသွယ်သူတို့ရဲ့နှလုံးသားထဲမှာရှင်သန်အောင်ပြုစုတယ်လို့ပဲမိမိကိုလည်းပဲရှင်သန်အောင်ပြုစုပေးတဲ့အခါယဟန်သစ်အနေနဲ့လည်းပဲဒါလေးတွေကိုသတိထားရတယ်ကိုယ့်ရဲ့တန်တန်မှာအလောဘအဒေါသအမောဟရေတောင်းမြစ်တွေရှင်သန်အောင်ကြိုးစားနိုင်ရတယ်အဲ့တော့ဘယ်လိုလဲဆိုတော့ပရိယတိစာပေကျမ်းဂန်သင်အံပို့ချတယ်ခုကိုကစာတင်သားညစကြအကြောင်းတိုင်းမှာအကူစာချတော့ဖြစ်ပြီစာချတော့မဖြစ်သေးဘူးပေါ့အဲ့တော့စာတင်နေတဲ့အချိန်မှာအလောဘကြီးတောင်းမြစ်တည်ရှင်းတန်အောင်ပညာတက်မှတစ်ချိန်မှာတရားဓမ္မတွေကိုအသိဉာဏ်ပေးနိုင်ပါဒီပညာတွေကိုသင်ယူပြီးမှ ကိုယ့်ရဲ့တပည့်တွေကိုပြန်ပြီးတော့ပညာမွေနှစ်တွေပေးနိုင်မှာဒီပညာတွေတက်လာမှပညာမွေနှစ်တွေပေးနိုင်တယ်လို့ကိုယ်လည်းပဲလောဘဒေါသမောဟငြိမ်းချောင်းခြင်းတွေကျင့်နိုင်မှာဒီစိတ်ဓာတ်လေးနဲ့တင်ယူပြီးဆိုရင်ဘာဖြစ်လဲအာလောဘရည်တော်မြင့်တွေယဟန်တဲ့အရှင်အကဝေဒလင်္ကာရရဲ့နှလုံးသားမှာရှင်သန်လို့ဒါဆိုရင်လည်းပဲယဟန်တော်ရဲ့ဘဝမှာပညာတင်ယူတဲ့လက်လာဘလိုချင်လို့ဒါဆိုရင်လောဘရည်တော်မြင့်ကရှင်သန်တာပညာတင်ယူတဲ့တစ်ချိန်မှာပညာတက်မှနေရာကောင်းကောင်းရမှပညာတက်မှနိုင်ငံများခီးသွားရမှပညာတက်မှတရားဓမ္မတွေရလှူဒန်းမှဒီလိုကြီးပဲကျက်နဲ့တင်တယ်ဆိုရင်လောဘရည်တော်မြင့်တွေရှင်သန်သွားတယ်အဲ့တော့အရှင်အကဝေဒလင်္ကာရအနေနဲ့လည်းပဲကိုယ်ကိုယ်ကိုကောင်းတဲ့ရည်တော်မြင့်တွေရှင်သန်အောင်ပညာတင်ယူတဲ့တစ်ချိန်မှာတရားဓမ္မတွေကိုအသိဉာဏ်ဖြန့်ဝေဖို့ပညာတင်ယူတဲ့တပည့်တန်ခါးတွေကိုပညာတဆင့်ကမ်းဖို့ကိုယ်တိုင်းလည်းပဲကျင့်သုံးဖို့ပညာသင်ယူတယ်ဖရာရှင်သာသနာတော်ကြီးကြောက်ွယ်မသွားအောင်အုတ်တချက်သေးတပွင့်နေနဲ့ငါဆောင်ရွက်တယ်ဒီလိုစိတ်ထားလေးနဲ့သင်ယူတယ်ဆိုရင်ယဟန်တဲ့ရဲ့နှလုံးသားထဲမှာလည်းပဲအလိုဘရည်တော်မြင့်တွေပေးဆက်ခြင်းတဲ့သဘောတွေရှင်သန်သွားတယ်ဒါလေးတွေကတတိထားတဲ့ခုနလိုဘုံကြီးခြင်းလို့တစ်ချိန်မှနေရာတစ်ခုရခြင်းလို့ပညာတက်မှနိုင်ငံခြားခီးသွားတာအဆင်ပြေအောင်လို့ဒီလိုစိတ်ထားတွေနဲ့သင်ရင်လေသင်ရင်သင်ရင်နဲ့လောဘရည်တော်မြင့်တွေရှင်သန်ပြီးတော့ဒီယဟန်တေလေးရဲ့ဘဝခန္ဓာအစိတ်ပင်နဲ့တူတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်တဲ့အာလုံးတရားဓမ္မတွေရောဒုက္ခရောက်သွားနိုင်တာပေါ့ဒါလေးတွေကသတိထားတဲ့အဲ့တော့ပေးဆက်ခြင်းနဲ့စိတ်နဲ့သင်တယ်ဆိုတော့ဘာလို့ပေးဆက်ခြင်းတာလဲလူတွေကိုအတိမန်ရာစေခြင်းလို့ဘဝနေနီတက်စေခြင်းလို့သာသနာတော်ကြီးစီပေးစေခြင်းလို့အတောတာဆိုတဲ့မေတ္တာကြီးပွားထိုးတက်စေခြင်းတဲ့သဘောဒီရေတောင်းမြစ်တွေလည်းပဲရှင်သန်သွားတော့တာဒီရွယ်ချက်နဲ့တင်လို့ရှိရင်စာပေပို့ချလို့ရှိရင်လောဘဒေါသတွေနေသွားမယ်နိဗ္ဗာန်မျက်မှောက်ပြုမယ်လို့အမှန်တိုင်းသိသွားရင်အာမောဟဆိုတဲ့ပညာရည်တော်မြင့်တွေလည်းရှင်သန်သွားတယ်ဒီတော့တာမဏေရောဖြစ်တဲ့အရှင်အကဝေဒလင်္ကာရရဲ့နှလုံးသားထဲမှာလည်းပဲဒီလိုရည်တော်မြင့်တွေရှင်သန်သွားနိုင်ပါတယ်တဲ့ဒါလေးတွေကိုဘုန်းကြီးတို့ကသတိထားရမယ်ဒီလိုသတိထားချက်စီခြင်းလို့ဘုန်းကြီးကဘဝတစ်ပင်ဆိုပြီးတော့ကိုရထားတဲ့ဘဝခန္ဓာကိုတစ်ပင်နဲ့ဥပမာပေးပြီးတော့ဒါဘဝမှာကြင်ကြံဖို့ဟောပေးတာအခြေခံတာကတော့ဟေတုပစ္စယောဆိုတဲ့ဒီဟေတုပစ္စည်းလေးကိုအခြေခံပြီးတော့ဘုန်းကြီးရဲ့ဘဝမှာနားလည်ဖို့ကျင့်သုံးနိုင်ဖို့ဒါလေးတွေကိုပြောပေးတာဘုန်းကြီးတို့ဆရာတော်ဆက်ဆက်လေးပဲဒါလေးမျိုးလေးတွေကျင့်သုံးသွားကြတာပဲဘုန်းကြီးတို့တောင်မြုပ်မာကန္တာဝန်ဆရာတော်ကြီးရဲ့ဘဝကိုကြည့်လိုက်အာလောဘရေတောင်းမြင့်တွေဘလောက်ထိရှင်သန်သွားလဲအတောသားအမောရည်တော်မြစ်တွေဘလောက်ထိရှင်သန်သွားလဲတောင်မြုပ်မာကနောင်ဆရာတော်ကြီးရဲ့ဒီကောင်းတဲ့အလောဘအတောသားအမောရည်တော်မြစ်တွေရှင်သန်မှုကြောင့်ဆရာတော်ကြီးကိုပြီးကိုပြီးတော့လူသားတွေယဟန်တော်ရှင်မြတ်တွေသာသနာတော်ကြီးဘလောက်ထိအကျိုးတွေရသွားတယ်ဒါလေးကိုဘုန်းကြီးနည်းနည်းပြောပြခြင်းတယ်ဘလို့လဲဆိုတော့ဆရာတော်ကြီးကဘုန်းကြီးတို့အလောဘရည်တော်မြစ်သိပြီးတော့ရှင်သန်တင်ငန်းဝစီရမရှိဘူးနှစ်ထပ်တင်ငန်းကြီးတွေကဘာစစ်တွင်းကရှားပါတယ်တဝက်ဖြတ်ပြီးတော့တဝက်ကိုတင်ထားတယ်အခမ်းအနားရှိတဲ့ခါဝုတ်ဖို့တဝက်ကိုဘုန်းကြီးတို့နေစဉ်ဝုတ်ဖို့ဆိုပြီးတော့ကျင့်သုံးခဲ့တယ်အဲ့တော့ကျမ်းပြုဆရာတော်ဘဝရောက်နေပြီမဲ့နာမည်ကြီးတဲ့ဘဝရောက်နေပြီမဲ့ရှိသည်မြနဲ့ရောင်ရဲတာဒါအလောဘရေတောင်းမြင့်ရှင်တန်မှုလေးတွေနောက်တစ်ခါနေခဲ့တဲ့ကျောင်းကလည်းပဲကြည်လိုက်ဆရာသမားတွေစွန့်ထားတဲ့ကြောင်လေးပေါ်မှာပဲဆရာတော်ကြီးကပြန်တော်မူတဲ့အထိတရင်သုံးနေထိုင်သွားတယ်။ကြောင်ထဲမှာတိုက်တားကြီးတွေအကြီးကြီးတွေဆောက်တယ်။တန်ခါးတွေချမ်းသာပါစေ။တန်ခါးတွေကိုစွန့်လိုက်တယ်၊လှူလိုက်တယ်၊သာသနာအတွက်လှူလိုက်တယ်။ကိုယ်တိုင်ကတော့ကြောင်သေးသေးလေးနဲ့ပဲတရင်သုံးသွားတယ်။ကဲဘလောက်ထိအလောဘရေတောင်မြစ်တွေရှင်သန်တယ်။တန်ခါးတွေချမ်းသာစေဖို့သာသနာတော်ကြီးတိုးတက်စေဖို့အဒေါသရေတောင်မြစ်တွေဘလောက်ထိရှင်သန်တယ်။ဒါလေးတွေကိုသတိထားဖို့ကောင်းတယ်။နောက်တကဆရာတော်ကြီးကဘုန်းကြီးတို့1339ခုနှစ်နေတော်လာပြီကျော်2ရက်နေ့မှာပြန်တော်မူတယ်ဘဝနဲ့တန်ဆန်းလုံတော်မူခဲ့တယ်အဲ့ပြန်တော်မူပဲနေ့မှာလည်းပဲဆရာဝန်ကြီးတွေရဲ့လျှောက်ထားရက်ရနနခင်ဩဝါဒကိုတော့မပေးခဲ့ပါဘူးဒါပေမဲ့လို့နေ့လေ12နာရီကနေတစ်ချက်ထိပြန်တော်မူမဲ့နေ့မှာစာချသွားတယ်တဲ့စာချသွားတာဘာဖြစ်လို့လဲပိဋကတ်သုံးပုံတွေကဆရာတော်ကြီးကဝိနည်းဘာသာတိကာပြည့်စုံအောင်ဝိနည်းပိဋကတ်ရေးပြီးသွားပြီ။ကျမ်းစာကြီးကြံရက်သွားပြီ။အဘိဓမ္မာဘာသာတိကာအဘိဓမ္မာ9ကျမ်းလုံးအဖွင့်တွေကိုဘာသာတိကာရေးပြီးသွားပြီ။သုတ်တန်ကြတော့သုတ်တိလက္ခဏဘာသာတိကာပထမအုပ်ဒုတိယအုပ်တတိယအုပ်စတုတ္ထအုပ်ပြီးသွားပြီ။ အလုံးရေးပြီးသွားပြီ။သုံးမဟာဝါဘာသာတိကပြီးတာရပိုင်းလေးပဲရှိသေးတယ်။အဲ့တော့သုတ်တန်ဘာသာတိကတွေကသုတ်ပါထေယဘာသာတိကဆိုတာဆရာတော်ကြီးကသူပြန်တော်မမူခင်မသေးခင်မှာပြီးသွားကြင်တာ။ဘာဖြစ်လို့ပြီးကြင်တာလဲဆိုတော့ပိဋကတ်သုံးပုံတင်ရိုးတွေကိုနောက်တစ်ချိန်မှာစာချဘုန်းကြီးတွေကအာရော့လိုက်ရင်ပို့ချနိုင်တဲ့ပုဂ္ဂိုလ်မရှိမှဆိုလို့အခက်အခဲဖြစ်မှဆိုလို့ပိဋကတ်သုံးပုံပုံအောင်ရေးသွားကြင်တာ။ဒါမှလို့ဆရာတော်ကြီးကနေတော်လာပြီးနှစ်ရက်နေမှဒီကျမ်းစာပို့ချတာနှစ်ရက်လားပဲရှိသေးတယ်။အဲ့တော့ဆရာဝန်ကြီးကနားပါဖျားလို့ရှောက်ကြတာကိုဆရာတော်ကြီးကမနာဘဲနဲ့ဆယ့်နှစ်နာရီထိုးမှစာပေကိုပို့ချတယ်။ဘာဖြစ်လို့လဲ။ဘုရားရှင်သာသနာအတွက်ကိုယ့်ရဲ့အသိဉာဏ်တွေပေးဆက်ခဲ့ခြင်းလို့နောင်လာနောက်သားတွေအတွက်ကိုသေးပေမဲ့ကျန်းစာတွေနဲ့ပူချခြင်းလို့ဆိုတော့အလောဘရေတောင်းမြစ်တွေရှင်သန်လိုက်တာနောက်ပြီးတော့အာဒောတမေတ္တာသာသနာတော်ကြီးစီပင်စေခြင်းနဲ့သာသနာတော်ကြီးစာချမဲ့ပုဂ္ဂိုလ်တွေအားနယ်လာလို့ရှိရင်ကျန်းစာတွေရထောက်ပံ့ဖြစ်စေခြင်းနဲ့အာဒောတရေတောင်းမြစ်မေတ္တာရေတောင်းမြစ်တွေရှင်သန်လိုက်တာအမောဟရေတောင်းမြစ်ဒီလုံးရဟာမှန်ကန်တဲ့လုံးရဆိုပြီးတော့တတ္တိရှိကြီးနဲ့ဆရာဝန်ကြီးတွေရအရှင်ဖျားနားယူပါဖျားဝိုင်းပြီးတော့ရှောက်ကြပြီမဲ့တက်တော်ခွန်28နှစ်1339ခုနှစ်နေတော်လာပြီကျော်2ရက်နေ့4နာရီခွဲမှာပြန်တော်မူပေမဲ့12နာရီကနေတစ်ချက်အထိဆရာတော်ကြီးဟာစာပေပို့ချခြင်းဖြင့်ပေးဆက်သွားခဲ့တယ်။အလောဘရေတောင်မြစ်သာသနာတော်ကြီးအတွက်စီပင်စေခြင်းနဲ့နောင်လာနောက်သားတွေအတွက်စာပေတင်ယူတဲ့အခါလွယ်ကူစေခြင်းနဲ့အာတောတမေတ္တာရေတောင်မြစ်ဒီလိုလုံးရတရားမမှန်ဘူး။ဒီလိုလုံးရတရားမှန်ကန်တယ်ပါရွင့်မှုမရှိဘူး။ဒီလိုဆုံးဖြတ်သိတယ်အမောဟပညာရည်တောင်းမြစ်ဒီရည်တောင်းမြစ်သုံးသွယ်ရှင်သန်လိုက်တဲ့အတွက်ဆရာတော်ကြီးဟာလုပ်ငန်းတွေကိုပြန်တော်မူကဏ္ဍနိုင်ပိုင်းလေးလေးဝှထိစာချသွားခဲ့အဲတစ်ချက်ထိုးမှစာချပြီးတော့ဗာမင်လေးတယ်ဆိုတော့ဒီနေ့တော့အချိန်စီသွားပြီတဲ့မသေးသေးရင်မနက်ဖန်မှာဆက်ပြီးတော့ပို့ချတယ်ဒီလိုမိတ်ပြီးတော့ကြောင်းပြန်ရောက်ပြီးတော့ခဏနားယူပြီးတော့၄နာရီခွဲကြတော့တဘဝတခန္ဓာဇက်သိမ်းသွားခဲ့ပါတယ်အဲ့တော့ဆရာရော်တော်ကြီးဟာပစ္စည်းသုံးဆောင်နဲ့ပတ်သက်လို့ပြန်တော်မူကဏ္ဍမှာနေတည်းရဲ့သာသနာပြုမှုအကူအညီရအောင်တသက်လို့စားတယ်။အဲ့တော့စားတောင်းနဲ့ပတ်သက်လို့ချိုးချံပြီးတော့ကျင့်ကြံသွားတယ်။နောက်ကတပည့်တွေအတူကိုခိုးလေကိုကအစားတောက်အလုံးလုံးနိုင်ကိုစားခဲ့တာစိန်ခံဖို့စားခဲ့တာမဟုတ်ဘူး။အနေထိုင်နဲ့ပတ်သက်လို့ဆရာသမားတွေဆွန့်ခဲ့တဲ့ကြောင်းလေးမှာပဲတေတပံတတဆုံးတရင်သုံးသွားခဲ့တယ်တိုက်ထဲမှာတိုက်ကြီးတွေတားကြီးတွေအကြီးကြီးတွေပေါ်လာပြီးမဲ့တန်ဃာတွေကိုချမ်းသာစေဖို့ပဲထားတယ်အဲ့တော့အစာတောင်းနဲ့ပတ်သက်လို့အနစ်နာခံတော်မူခဲ့တယ်အလောဘရေတောင်းမြစ်အာဒောတာရေတောင်းမြစ်အမောဟရေတောင်းမြစ်အနေထိုင်နဲ့ပတ်သက်လို့ကြောင်းလေးတေးသေးလေးမှာပဲတရင်သုံးပြီးတော့သာသနာလုပ်လုပ်သွားခဲ့တယ်ရေတောင်းမြစ်သုံးစွဲဘလောက်ရှင်သန်ခဲ့တယ်နောက်ပြီးတော့အစာတောင်းနဲ့ပတ်သက်လို့အနေထိုင်နဲ့ပတ်သက်လို့ကျမ်းမာရေးနဲ့ပတ်သက်လို့ကိုကိုကိုဆရာဝန်လေးကတောင်းပန်ပေမဲ့သာသနာအတွက်ဒီကျမ်းစာလေးပြီးမှဖြစ်မှာဒီကျမ်းစာပြီးလို့ရှိရင်တော့သာသနာအတွက်ပိဋကတ်သုံးပုံတော့တင်ရိုးတွေကုန်ပြီသာသနာအတွက်ပေးဆက်ခြင်းနဲ့စိတ်နဲ့ကျမ်းမာရေးကိုလည်းမငဲမကွက်ပဲနဲ့တရင်သုံးပြီးတော့လုပ်ငန်းတွေလှုပ်ဆောင်သွားခဲ့တယ်အဲ့တော့တင်ငန်းနဲ့ပတ်သက်လို့လည်းစောစောကရှားပါတဲ့အချိန်မှာတင်ငန်းရှားလိုက်တာမကြီးပဲနဲ့ထက်ဝက်ဖြတ်ပြီးတော့တဝက်ကိုအခန္ဓာတွေရှိတဲ့အခါဝုဖို့တဝက်ကိုယခုလက်ရှိဝုဖို့ဒီလိုပဲဖြစ်တယ်လို့လည်းဖြတ်တန်းပြီးတော့အာလောဘအာဒေါသအာမောဟရေတောမြစ်တွေရှင်သန်အောင်ကြိုးစားလိုက်တာဆရာတော်ရဲ့ဘဝခန္ဓာဘဝတစ်ပင်ဟာဘလောက်ထိလူသားကျုပ်တစ်ပင်ဖြစ်သွားတယ်လဲဒါလေးတွေကဘုန်းကြီးတို့ယဟန်သစ်ဖြစ်တဲ့အရှင်အဂဝေဒလင်္ကာရပါဝင်ဘုန်းကြီးတို့တွေဒကာဓမ္မတွေတိတ်ပြီးတော့ကြည်ညိုလေးစားအားထားရတဲ့ကျင့်စဉ်လေးတွေဆရာတော်ကြီးကဘလို့ဘဝခန္ဓာဘဝတစ်ပင်ဖြစ်အောင်ကျင့်သုံးသွားတယ်လေ။ကဲအကျိုးတရားရတဲ့ကြည့်ရအောင်။အကျိုးတရားရတဲ့ကြည့်တော့ယနေ့တန်ခါလောကမှာဘုန်းကြီးတို့မူလာတန်းကလေးရနေပြီးတော့ပုရိသောပုရိသာဆိုပြီးတော့နန်တိုင်းရနေစပြီးတော့တင်ယူတယ်။ရုပ်ပုံချင်းချင်းကိုတင်ယူတယ်။ဖရာတရားတန်ခါယတနာသုံးပါးရဲ့ဂုံကိုတင်ယူတယ်။ဆရာတော်ကြီးကျမ်းစာတွေနဲ့မလွတ်ဘူး။ယတနာဂုံကြီးရုပ်ပုံချင်းချင်းကိုအခြေပြုနန်တိုင်းဒါတွေနဲ့กินလို့မရဘူး။နောက်ဆုံးဘိဝန္တသာမိဝေရီဓမ္မစရိယသာမိဝေရီတင်ယူတယ်ပါရာဇီကံဘာသာတိကတိလက္ခံဘာသာတိကအထာတလိနီဘာသာတိကငယ်လက်ကြီးဆိုရင်ကိစီဘာသာတိကဆရာတော်ကျမ်းစာတွေနဲ့ကင်းကွာလို့မရဘူးပိဋကတ်သုံးပုံတိပိဋကဒရဖြစ်နေတဲ့ယနေ့ဆရာတော်တွေသွားပြီးတော့ရှောက်ကြည့်ဆရာတော်ကြီးရဲ့စာအုပ်နဲ့တိပိဋကဒရရသွားတာပါလို့ဖြေကြပါလိမ့်မယ်အဲ့တော့ဆရာတော်ကြီးကသာသနာအတွက် ဘလောက်ထိအရေးအဝါတာအတီးအပွင့်နေနဲ့ကျိုးပြုတ်သွားတယ်လူသားကျိုးပြုတ်တစ်ပင်ဘလောက်ထိပိသသွားတယ်လေအဲ့တော့ဒီလိုလူသားကျိုးပြုတ်တစ်ပင်ဖြစ်အောင်ဘဝခန္ဓာကိုဆရာတော်ကဘာလုပ်ခဲ့တယ်အာလောဘရေတောင်းမြစ်ပေးဆက်ခြင်းတဲ့သဘောအာဒေါသရေတောင်းမြစ်ကိုကိုကြောင်းပြုပြီးတော့ဘာသာသာသနာသင်ငယ်မသွားအောင်ကြည်ပွားတိုးတက်သွားအောင်ဖြစ်စေခြင်းတဲ့သဘောအာမောဝရေတောင်းမြစ်ဒီလိုရတရားမှန်ကန်တယ်လို့ကြွယ်ကြွယ်ပြပြသိတယ်ရည်တော်မြစ်တဘောဒီရည်တော်မြစ်ဒီရှင်သန်တော့ဆရာတော်ရဲ့ဘဝခန္ဓာဘုရားတို့လူသားကျိုးပြုတစ်ပင်နဲ့တူတဲ့ဘဝတစ်ပင်ကြီးဖြည့်ပြီးတော့အာလုံကိုချမ်းသာစေသွားဘုရားတို့ယနေ့ညဆက်ကြကြောင်းတိုက်တည်ပင်ဆရာတော်ကြီးရဲ့မဟာကဏ္ဍကြောင်းတိုက်ကနေတဆင့်ခွဲလာခဲ့တာတဲ့အဲ့တော့ဘုရားတို့တဆင့်ဖြစ်တဲ့အပင်ဘွားလေးရဟုပဲတန်ဃာတွေအတွက်ဘလောက်ကြီးချမ်းသာရသွားတယ်ဒါဆရာတော်ကြီးရဲ့ကုသိုလ်ကြီးဆရာတော်ကြီးရဲ့ရည်တော်မြစ်ကောင်းတဲ့ရည်တော်မြစ်ရှင်တန်ခဲ့တဲ့အတွက်ဘဝတစ်ပင်ဟာလူသားကျုပ်တစ်ပင်နဲ့တူတယ်အဲ့ဒီကနေဂိုင်းကူးလိုက်တဲ့မြတ်ဆက်ကြာဆိုတဲ့တစ်ပင်လေးတစ်ပင်ဒကာဓမ္မတွေအပေါ်မှာဘလောက်ထိအကျိုးတရားမှုရှိတယ်လဲတပည့်တန်ဃာတွေအတွက်ဘလောက်ထိအတကျိုးတရားမှုရှိတယ်လဲဒါလေးတွေကိုဘုန်းကြီးကသိစေချင်တာအဲ့တော့ဆရာတော်ကြီးအကြောင်းပြုပြီးတော့မူလာတန်းကိုရင်လေးရနေစပြီးတော့ပိဋကတ်သုံးပုံအောင်တဲ့ဆရာတော်ကြီးတိဆရာတော်ဟာသူ့ရဲ့ဘဝခန္ဓာကိုအသုံးပြုပြီးတော့ရေတောင်းမြစ်တွေရှင်တယ်အောင်လုပ်ပြီးတော့လူသားကျုပ်တို့တစ်ပင်နဲ့တူအောင်ကျင့်သုံးသွားလိုက်တာအားရစရာကောင်းလိုက်တာမိမိတို့ဒါလောက်မဖြစ်တော့မှတက်နိုင်တယ်များတော့ဤဆက်အောင်ကြိုးစားနိုင်တဲ့ပုံကိုယ်တွေဖြစ်အောင်ကြိုးစားရမယ်။နောက်လူသားတွေဘက်ကကြည့်လို့ရှိရင်လည်းဆရာတော်ကြီးရဲ့ယတနာဂုဏ်ကြီးကိုဖတ်လိုက်လို့ရှိရင်ဖရာတရားတန်ခေါင်မီယိုဖလာဗုဒ္ဓဘာသာအဖြစ်ကလွန်မြောက်သွားစေနိုင်တယ်။ဆရာတော်ကြီးရဲ့ကိုကျင့်ပိဓမ္မာတွေဖတ်လိုက်လို့ရှိရင်စိတ်ထားတွေတက်သွားတယ်။ဒါနဲ့လို့ရင်ဒါနလုံတိုင်းကောင်းတာမဟုတ်လောဘတွေပါတဲ့ဒါနလောဘတွေခြံရံတဲ့ဒါနကုသိုလ်စိတ်တန့်တန့်ဖြစ်တဲ့ဒါနဒါမျိုးလေးတွေကွဲပြားပြီးတော့ဘဝမှာစိတ်နေစေတာမြင့်သွားစေနိုင်တယ်။အနာဂတ်သာသနာရေးကိုဖတ်လို့ရှိရင်သာသနာပြုနည်းတွေတည်သွားနိုင်တယ်။ဘုံကြီးပြန်ပွဲလို့ရင်ဘလို့လုံတင်နေရှင်ပြုလူပွဲတွေဘလို့မလုံတင်ဘလို့လုံတင်နေဘလို့လုံတာတွေကငွေပိုကုန်တာဘလို့လုံတာကကုသိုလ်စစ်တာအနာဂတ်သာသနာရေးကိုဖတ်ရင်လူသားတွေကိုတည်ညံနေပေးသွားတယ်အဲ့တော့ဆရာတော်ရဲ့ဘဝခန္ဓာဘဝတစ်ပင်ဟာဘလောက်ထိလူသားတွေကျိုးပြုတ်တယ်လဲဒါဘာဖြစ်လို့လဲမေးရင်အာလောဘရေတောင်းမြင့်အာဒေါသရေတောင်းမြင့်အာမောဟရေတောင်းမြင့်ဆိုတဲ့ရေတောင်းမြင့်သုံးတွေရှင်သန်လွန်းလို့တဲ့ဒီလိုရှင်သန်တော့ဘဝခန္ဓာဘဝတစ်ပင်ကြီးဟာအလုံးအတွက်အကျိုးပြုတ်သွားနိုင်ခဲ့ပါတယ်ဒါလေးတွေကိုဘုန်းကြီးကယဟန်သစ်ဖြစ်တဲ့ရှင်အဂ္ဂဝေဒလင်္ကာရကိုလည်းပဲဒါလေးတွေကိုအတူယူစေခြင်းနဲ့ဝေထီသုံးလက်နဲ့တကွာယနေ့ဓမ္မမိတ်ဆွေတွေကိုလည်းပဲအတူယူစေခြင်းလေဒါလေးတွေကတိတ်ပြီးတော့အရေးကြီးတယ်ဒါကြောင့်ဘဝတစ်ပင်ဆိုတဲ့ခေါင်းစည်းနဲ့ဟောပေးတာဘုန်းကြီးတို့ဘုရားရှင်တစ်ထက်ကလည်းပဲလောဘဒေါသမောဟဆိုတဲ့ရေတောင်းမြစ်မကောင်းတဲ့ရေတောင်းမြစ်အခြေခံခဲ့တဲ့ဘဝတစ်ပင်အစိတ်ပင်အနေနဲ့တူတဲ့ပုံကိုယ်တွေလည်းရှိခဲ့တာပဲအလောဘအဒေါသအမောဟဆိုတဲ့ကောင်းတဲ့ရေတောင်းမြစ်တွေရှင်တန်ပြီးတော့ဘဝမှာလူသားကျုပ်တို့တစ်ပင်နဲ့တူတဲ့ပုံကိုယ်တွေလည်းရှိခဲ့တာအဲ့တော့မိမိတို့ကအထုံလေးတွေရအောင်လှုပ်ထားဖို့လိုအပ်တယ်။ဘုန်းကြီးဥပမာလေးတစ်ခုပြောပြပေးမယ်။တာမာဝရီမိဖုရားကြီးနဲ့မာကန္ဒီမိဖုရားကြီးကောတံပီပြည်ရဲ့သူတို့ဟာမိဖုရားကြီးနှစ်ပါးဖြစ်ကြတယ်အကမေဟီတီကြီးတွေ။အဲ့တော့သူတို့နှစ်ယောက်မှာမာကန္ဒီမိဖုရားရဲ့နှလုံးသားထဲမှာကြတော့ဘဝခန္ဓာဘဝတစ်ပင်မှာကြတော့လောဘရည်တောင်းမြစ်ဒေါသရည်တောင်းမြစ်မောဟရည်တောင်းမြစ်တွေဟာဘဝဆက်ဆက်မှာရှင်တန်ခဲ့တယ်။ဒီတော့မာဂန္ဒီမိဖုရားကြီးကအစိတ်ပင်နဲ့တူတဲ့လူသားဖြစ်သွားတယ်။တာမဝရီမိဖုရားကြီးကတော့အာလောဘရည်တောင်းမြစ်အာဒေါသရည်တောင်းမြစ်အာမောဟရည်တောင်းမြစ်ကောင်းတဲ့ရည်တောင်းမြစ်တွေဟာဘဝဆက်ဆက်မှာအထုံလေးပါလာခဲ့တော့ရှင်တန်ခဲ့တော့လူသားကျုပ်တစ်ပင်နဲ့တူတယ်တဲ့ဒါလေးကိုဘုန်းကြီးနည်းနည်းလေးပြောပြပေးမယ်။အဲ့တော့ပထမဘုန်းကြီးတို့တာမဝရီမိဖုရားကြီးတာမဝရီမိဖုရားကြီးကတနေ့တော့သူ့ရဲ့ပန်းဆက်ဖြစ်တဲ့ခုံးဆုပ်တရာဆိုတဲ့ခါကုန်းနေတဲ့ဂျွန်မတယောက်ကပန်းလာဆက်တော့ပန်းနေရခါတိုင်းခါတဲ့တဝက်ပူများနေတာတွေ့ရတယ်ဒီတော့ဘာဖြစ်လို့ပန်းနေများနေတာလဲလို့မေးတော့အဲ့တော့အကျိုးကြောင်းခုံးဆုပ်တရာဘာရှင်းပြလဲဆိုတော့ခါတိုင်းခါမှာရှင်ပြင်းငါတဲ့ပန်းဖိုးကိုချစ်ချက်ပေးတဲ့ထဲကနေပြီးတော့ तू ကလေးချက်ဖိုးပဲပန်းဝယ်ပြီးတော့ဆက်တာတဲ့အကြောင်းလေးချက်ဖိုးကို तू ခိုးထားတဲ့အကြောင်းဒါမျိုးလေးတွေရှောက်တင်လိုက်တယ်။ယနေ့တော့ဘာဖြစ်လို့မခိုးတာလဲဆိုတော့ချစ်ချက်ဖိုးလုံးဝယ်လာတဲ့အတွက်ပန်းတွေများနေတဲ့အကြောင်းဒါဟုတ်တာမဝရီယာမေးတော့ခနေ့ဖျားရှင်ထံကနေပြီးတော့ तुम ना बंदे ठेमा वेंगू लो यें प्यासी ये तैयारो नायु के यारे तैयार नायें नायें शुम्बा पाम्या ले जा तोड़ा बे चित्वागे तैयारु तैयाम्य को यागे ऐ रो तैयारु तैयाम्य को यागे रे ड्वे चने पंलीचे फुगो मखोवे ने सिचे फुलों वे बीरो सदाबारे रे ताजं पंली न्यानी डाबा डाम्यो बियो लाइडे तरो टेन लाइडे ऐ रो तामावरी मिबियाई ने लोनारे मा अलोबा गुआबे पेचे ने दबोरी सीने लोचे ने दबो आने रे आदोता पकवे रे सेसुरे कोये सेठने जेरे रे टी दबो ने बीरो आदोता मिठाड़े या आजी रे तुरवा को जांगजु भी सेसे ये जेरा मैं पिसे जेम सेचंदा सेजे ने पवा टोटा सेजे ने आ मोहा मांडे या अम्बाडे या कोई कोई ब्याह ब्याह लोटे मलोटे ब्योटे में ब्योटे डारे उ कोई ब्याह ब्याह तीरो आ मोहा शीतों बीटे शेंदा नीरो पोइरो बलु ब्योलाई ले सुरो ऐरो अमीरे अमी ताऊ दोंगे रे डीडियाजी इगो चमारु गुले बे टाइजुएबा डीजगाली ब्योलाई देनो पोइरो सेंजाजी लोबा ये ताऊ में म्यारं गोवे लोजेने दाजी नेजेने डोडा ये ताऊ में महों मखन सुरे सेने ट्वेडिया ब्योटे में मोहा ये ताऊ में हमांडिया हमांडिया ब्योटे में ब्योटे मतीबु सुरे बुकुटे याऊ सुई ने डलाऊ ये दे जाओ सिंबिया ठंगा वेशिजे युबीरो लेजे पुबे वेरे ने दे ये दे लारी जागे ते ये को लेजे कोरे सुरो मुरी अम्याई वे है जोंसो मा नामुरी प्यांबे पोइरो लोबा डोडा मोहा ये ताऊ में म्यां ने लोंडारे मा शिंदंगे डी अंदाने ठुला मा बाकी लोग मुरी ये दे ये लेजे पोइरो प्यासे लटका कमांजे मा नवादिशे मा नवानका मा नसे लेजे लाउ टने के ऐरो तामावरी मिबिया डू बनी सला के डा निचीले जागे भी बने निचीले डाबियोलू टीजारो म पाऊ बो ऐरो दिलाऊ ने डे जाऊं ते ये लीजे लीजे खो लागे रे सुरो लोबा दो ता मोवा जी ताऊ मिटी डा नलुनारे मा शिंदा नीले मिबिया डे आउ सोई है जोंजों मा डोडारी पी में ठाट्टा चिंदा में याचिं याई में योडाऊं यं डाऊ तामावरी मिबियाई यारो वेजे हो ये सीरे में मिएनो अं ओजे आ काऊ ना का अम्मा डाइन ब्योलाई कोजो डरा तू नेराई खोयू वारे ब्योलाई डाहा अम्मा डे याऊ ब्योलाई डे एटू अदखाये ले खायामे अदखाये खाया बाजी दिलो सेटे म्यो तटी म्योरी शीतवारे अरो नाउटर ले बे लेजे म खोयू रो तू एटू साऊ ऐ धमा तटी धमा सों आरी गु तमाउरिया मिलाई था डाबाप्शी लोले जरो आ मोहा शीतों में का तमाउरी नलुनारे मा शेंदा नीरे मंडे याऊ मिलाई थे ओ ते यासों आ अं ओसी आ कहूं लाई था कुखो नीराउ ले में ब्योवे ने मंडे ब्योलाई तयें तमे सुरा तीनी भी में तयें बीखा में सुरे तटी ती तटी या इमदें मोम्या पाला डापिन्या यीतों में आ मोहा यीतों में नलुनारे मा शेंदा नीरे तमाउरिया डाहू ती लाई तो ที่เดียร์ยี่อีกูจะมาอุลิเบจะมาดูอุลิเบแต่จุ๊บบ้าลูกต้องมันโอ้โคจูดรากาเดียร์ฮอลัยดาตามาวรีมูชีเดบีบียังอาญาฮะตัวดับเป็นเชตัวเดียร์นายสิ่งมาความน่าไล่ดาตัวดับเป็นเชตบีเบรกาเปิดตัวเร่เร่เกดีนี้ยามาพอยดูเชตต้องมีเชนตังโงยมาดูพอยดูที่เดียร์นาร์เปิดแต่เทมาเซนซาจิอาราโซยันตามาวรีมีบียังเดียมางาบิซิโอเตียเดจ์โคเร เนี่ยบางมีอาสวะคู่เร่ทารีอุดด้วยบิดอโลบะโดดามัวยี่ต้องมีเนี่ยเช่นตันดีเกย์ทับิทูเมย์ยัยเมตเตเมย์เป็นสลักกับเป็นสกัลเบย์ยูดานเนต้าเซเมย์ทองชามย์งางเวรีพยัญโยบีเอโยรีดาวยันดาวเมย์ทามิโอรีพิจตัวไหนเนี่ยเอ็คู่โดดามาวรีมีบียาเนี่ยเลวนาเรมาปวัสสะสกะอาโลบะกูอาเบปีเจเนตบุอาโดดากูโกจามยูบิดอเซมเซนเยเซเจเนตบุอาโมฮะอัมมันเดีย ดิโลธรรมสวนอาจอมดิโลตติริสีตัวละอัตตะเตยเตบะเสเลยน้อมะเปียวรอดิธรรมสวนอาริอัมมันไตเมียนไนเนเปญญาอะโมหะยีตองเมตะโบริชินตันโนตามาวรีมีบยาอีอะบาผิดตัวละเอริโคซุฑะดาคูอยู่เดมุกูจองอยู่ปิโรเลยน้อมะเปียวเยเดธรรมสวนอาโหจองอยู่ปิโรตุรุเลเวตอดะบันผิดปิโรนิพพานชันตาโหเมมอกตุตวาจาเดเกดิยีตองเมติกวาชาบงดิกูพุงญีอะเปียวละ เออมิมิรุเลเวตามาวรีมิบยาอิลุอาลบะอะโดตะอะโมวะยีตองมิติชินตันออมิมิรุปิสุปิโยทาวปิรบวะมา ဘာတစ်ပင်နဲ့တူအောင်ကြိုးစားရမလဲဆိုတော့လူသားကျိုးပြုတစ်ပင်နဲ့တူအောင်ကြိုးစားနိုင်ရမယ်လို့ဒါဘုန်းကြီးဟာတိုက်တွန်းခြင်းဖြစ်ပါတယ်။နောက်မာဂန္ဒီမိဖုရားကြီးကိုဘုန်းကြီးပြောဦးမယ်။မာဂန္ဒီမိဖုရားကြီးကလည်းပဲကောတံဒီပြည့်ရှင်ဥတည်နာရှင်ပြန်ရဲ့မိဖုရားကြီး။တမဝရီကလည်းပဲဥတည်နာရှင်ပြန်ရဲ့မိဖုရားကြီးအတူတူမိဖုရားဖြစ်တာပဲ။ရှေးကံကတော့အတူတူပဲ။တိုင်းမဲ့နှလုံးသားထဲမှာရေတောင်းမြဲရှင်သင်္ဘုံကြီးကမတူကြအောင်အဲ့တော့တနေ့တော့မာဂန္ဒီမိဖုရားကြီးကတာမဝတီမိဖုရားရှိတဲ့မောင်မတွေနေတဲ့အဆောင်ကိုခဏလမ်းလျှောက်ရင်းနဲ့ရောက်သွားတော့တာမဝတီမိဖုရားတို့နေတဲ့အဆောင်ကြီးမှာအပေါက်တွေဖောက်ထားတာသွားတွေ့ရတယ်ဒီအပေါက်တွေဘာလို့ဖောက်တာတုံးလို့နေတော့တာမဝတီမိဖုရားမှုရှိတဲ့မိဖုရားတွေကဘုရားရှင်ကိုတော်မြတ်ကြောင်းတော်ကနေပြီးတော့ဘောတံပီပီဘောတကတထေးစားတဲ့တထေးသုံးဦးရဲ့အိမ်ကိုကြွတဲ့အခါမှာဒီအပေါက်ကနေလှမ်းပြီးတော့ဖူမျောကြပူဇော်ကြရှ िख ိုးကြပါတယ်အဲ့တော့ဒီအပေါက်ဖောက်တာဘုရားရှင်ကိုဖူးခြင်းလို့ပူဇော်ခြင်းလို့ရှ िख ိုးခြင်းလို့ပါအမှန်တိုင်းပြောကြတယ်အဲ့တော့တာမဝရီမိဖုရားပြုရှိတဲ့မိဖုရားတွေဟာဘုရားရှင်ရဲ့တရားတော်ကိုခုဆုံးတရားကျွန်မကတစဉ်နိုင်လိုက်တဲ့အတွက်တရားသူတရားမြတ်တွေသိသွားပြီနိဗ္ဗာန်ချမ်းသာကိုကိုယ်တိုင်ခံစားသွားရပြီတရားရတာတည်သွားတဲ့ပုဂ္ဂိုလ်တွေကကိုယ့်ကိုတရားရတာတိုက်ကျွေးတဲ့မြတ်စွာဘုရားကိုဖူးခြင်းမှာပေါ့မိမိတို့ကျေးဇူးရှင်ဆိုလို့ရှိရင်ဒကာဓမ္မတွေလည်းသတိထားကြည့်ကိုယ်ဆင်းရဲဒုက္ခရောက်နေတဲ့အချိန်ကိုယ့်ကိုတရားစကားလေးပြောလိုက်တယ်၊ကူညီလိုက်တယ်ဒီကျေးဇူးရှင်ကိုတွေ့ကျင်တာထုံးစံတယ်ခုလည်းပဲမိမိတို့တာမဝရီမှုရှိတဲ့မိဖုရားတွေကဘုရားရှင်ကိုအကြောင်းပြုပြီးတော့တရားရတာကိုတောက်တုံးပြီးနိဗ္ဗာန်ချမ်းသာမဖို့နိဗ္ဗာန်ချမ်းသာဒီရတာတွေကိုတည်သွားတယ်ကာမဂုဏ်ရတာတွေဆိုတာကနိဗ္ဗာန်ချမ်းသာနဲ့စာရင်ဘာမှမဟုတ်ပါလားဆိုတာရှင်းရှင်းလင်းလင်းသိသွားပြီဒီတော့ဒီတရားအရတာကိုသိအောင်ဖော်ထုတ်တော်မူခဲ့တဲ့မြတ်စွာဘုရားကိုဖူးခြင်းညတယ်ဒီတော့ခုဆုတ်တရားကိုပူဇော်တော့ခုဆုတ်တရားကသင်တို့ကမိဖုရားတွေဖြစ်တယ်သင်တို့ကိုခေါ်သွားလို့လည်းမသင့်တော်ဒီတော့ဟောဒီအဆောင်မှာအပေါက်တွေဖောက်တာမြတ်စွာဘုရားကြွားလို့ရှိရင်လှမ်းပြီးတော့အပေါက်ကနေဖူးကြဆိုပြီးတော့အကြံပေးတဲ့အတွက်အပေါက်တွေဖောက်ထားတာဒါကိုမာဂန္ဒီမိဖုရားကြီးကသိသွားတယ်တိသွားတော့ဘာဖြစ်လဲဆိုတော့ဘုန်းကြီးတို့မာဂန္ဒီမိဖုရားဩဒီကောင်မတွေကမြတ်စွာဘုရားကိုပြုစုလှုပ်ကြွေးနေကြတာပါလားငါရံသူကိုလှုပ်ကြွေးတော့ငါရံသူပဲဖြစ်မှာပေါ့ဒီနေ့လှုပ်တဲ့လှုပ်ထိုက်တဲ့အလုပ်ကိုဒီကောင်မတွေအပေါ်မှာငါလှုပ်ကိုလှုပ်ရမယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်နောက်မြတ်စွာဘုရားအပေါ်မှာလည်းပဲဩယဟန်ဂေါတမဒီမြို့ကိုရောက်လာပြီကိုငါပေါ်ရှက်ခွဲခဲ့တဲ့ယဟန်ဂေါတမကလှုပ်တဲ့လှုပ်ထိုက်တာကိုအကျွေးဆက်ရမယ်ဆိုပြီးတော့ဒေါသတွေအာဃာတရေတောက်မြင့်ကြီးတွေရှင်သန်လိုက်တာအဲ့တော့ဖရာတရားတန်တာဒီအာယုန်နေနဲ့တွေ့တာပဲတာမဝတီမိဖုရားကတက်ရိုက်မတွေ့ဘူးကြုံမဖြစ်တဲ့ခုံဆုပ်တရားတစ်ဆင့်တွေ့ရတာမာဂန္ဒီမိဖုရားကြီးကမြတ်စွာဘုရားကိုကိုယ်တိုင်လည်းပဲဖူးခဲ့ဘူးတဲ့အဲ့တော့ဖူးခဲ့ဘူးတုန်းကသူ့ရဲ့မိဘတွေကသူတို့ရဲ့သမီးကိုမြတ်စွာဘုရားကိုလက်ထပ်ဖို့သွားတောင်းမှန်တော့မြတ်စွာဘုရားကပြင်းပြင်းထန်ထန်စကလုံးနေတရားဟောလိုက်တာမိဘတွေကတော့အနာခံဖြစ်သွားတယ်။ "तू ကသူ့အပေါ်မှာမြတ်စွာဘုရားကမလိုချင်ဘူး၊ခြေထောက်နဲ့တောင်မထိချင်ဘူး"ဆိုတဲ့စကလုံးကိုနာပြီးတော့ခုကောတံပီပီမြတ်စွာဘုရားရောက်လာတဲ့အကြောင်းကိုတာမဝရီမိဖုရားမှုရှိတဲ့မိဖုရားတွေကအပေါက်ဖောက်ထားတာဘုရားဖူးဖို့ဆိုတာသိသွားတော့ရံကောဓမဘုရားရှင်ဒီမြို့ကိုရောက်လာပြီ။ငါလုံးတင်လုံးထိုက်တယ်လို့လုံးကိုလုံးရတယ်။နောက်မိဖုရားတွေကိုလည်းပဲတာမဝရီမှုရှိတဲ့မိဖုရားတွေကိုလည်းမြတ်စွာဘုရားကိုငါအင်မတန်မုန်တီဆက်ဆုပ်တဲ့ဘုရားရှင်ကိုစီကပ်ကိုးကွယ်ပူဇော်ရပါမလားဆိုပြီးတော့ရံညိုးတွေဖွဲ့ပြီးတော့မြတ်စွာဘုရားကိုဒီမျိုးစုံနဲ့လက်တွေပေးပြီးတော့ဆဲခိုင်းတယ်မြတ်စွာဘုရားကိုဘလောက်ထိရရဲ့ဆက်ဆက်ဆဲလဲဆိုတော့ဘုရားရှင်ကိုဟဲ့နွားကြီးလို့ဘလောက်ထိတရိဆန်းကြီးဒီလိုစကလုံးတွေပါဝင်တဲ့ဆဲဒီမျိုးစုံနဲ့ဆဲခိုင်းတာအဲ့တော့မာဂန္ဒီအာကုတုတွေဘလောက်ဖြစ်သွားလဲနောက်တာမဝတီမှုရှိတဲ့မိဖုရားတွေကိုလည်းပဲလုံးကြံတက်ဖြတ်လိုက်တာနောက်ဆုံးဦးလေးဖြစ်တဲ့ပုဂ္ဂိုလ်ကိုမိရှူခံလိုက်တာဦးလေးဖြစ်တဲ့ပုဂ္ဂိုလ်ကမာဂန္ဒီမိဖုရားမှုရှိတဲ့တာမဝတီမှုတာမဝတီမှုရှိတဲ့မိဖုရားတွေနေတဲ့အဆောင်ကြီးကိုမိတင်ရှူလိုက်တာအာလုံးအရိယာသူတော်စင်တွေမိလောင်ပြီးတော့ဝင်လွန်သွားကြရှာတယ်နောက်ဆုံးသူလည်းအသေးစိုးနဲ့သေရတယ်ဘုန်းကြီးပြောချင်တာပါလဲဆိုတော့မာဂန္ဒီမိဖုရားလည်းပဲဘုရားရှင်ကိုကိုယ်တိုင်ဖူးဖူးတယ်တာမဝတီမိဖုရားမှုရှိတဲ့မိဖုရားတွေကဘုရားရှင်ပေါ်မှာကြည်ညိုကြတယ်စိတ်ကကြတယ်အဲ့သူနှလုံးသားမှာအာလောဘအာဒေါသအမောဟအမှန်တရားကိုသိတဲ့အာမောဟပညာရည်တောင်းမြစ်တွေမရှင်သန်တော့ပိဆက်ခြင်းတဲ့သဘောတူတက်စေခြင်းတဲ့သဘောတွေမရှိတော့ဩသူတို့ဘုရားရှင်ကိုးကွယ်တာကောင်းတာပေါ့အမှန်တရားမြင်တာပေါ့ လမ်းမှန်ရောက်တာပေါ့လို့ဝမ်းမတာနိုင်မင်းနဲ့ဒေါသရေတောင်းမြစ်ဒေါသရေတောင်းမြစ်ကငါရန်သူဖြစ်တဲ့ငါရန်သူဖြစ်တဲ့ဂေါတမကိုကိုးကွယ်တဲ့ကောင်မတွေသိရမယ်တေချောင်းမျိုးမျိုးကျန်တော့နှလုံးသားထဲမှာဒေါသအာဃာတရေတောင်းမြစ်တွေရှင်သန်လိုက်တာလောဘရေတောင်းမြစ်ရာရာမှာကိုကလိုချင်တာဥဒိနာမင်းရဲ့မေတ္တာကိုကိုတယောက်တည်းခံယူခြင်းနဲ့လောဘရေတောင်းမြစ်မြတ်တမ်းမှုမရှိဘူးဒါဟုတ်မြတ်တမ်းမှုမရှိဘူးလို့မသိတဲ့မောဟရေတောင်းမြစ်တွေရှင်သန်လိုက်တာအဲ့ဒီမှာမာဂန္ဒီမိဖုရားဟာဘုန်းကြီးတို့အသေးစိုးနဲ့ကိုတေခဲရပါတယ်ရှင်ပြန်ကနောက်ဆုံးတေစိုးနဲ့တက်ပြပြီးတော့တေသွားရတဲ့အစဉ်ရောက်တယ်အာကုတ္တရာလည်းပြည့်နေတော့ငရဲဆိုတာကမာဂန္ဒီအတွက်ဘာမှမထူးဆန်းတဲ့နေရာတကူဖြစ်သွားခဲ့ပါတယ်အဲ့တော့ဘုရားရှင်ရဲ့တရားတော်ဘုရားရှင်ကိုဖူးမြင်ရခြင်းအတူတူတန်ဃာတော်တွေကိုဖူးမြော်ကြခြင်းအတူတူမာဂန္ဒီမိဖုရားနဲ့တာမဝတိမိဖုရားတို့တူခဲ့ပါလျက်တဦးကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးတော့တဦးကအသေးဆုံးနဲ့တည်ပြီးတော့ဘုန်းကြီးတို့ငရဲရောက်သွားရတယ်ဆိုတာဘာဖြစ်လို့လဲနှလုံးသားထဲမှာမာဂန္ဒီရဲ့နှလုံးသားထဲမှာလောဘဒေါသမောဟလိုချင်တဲ့လောဘရည်တောင်းမြက်ဒီမခံနိုင်မှုပောက်ကွဲမှုဒေါသရည်တောင်းမြက်အမှန်တရားကိုမသိတဲ့မောဟရေတောင်းမြစ်တွေရှင်သန်လို့ဆိုဒါလေးကိုဘုန်းကြီးတို့ကောက်ချက်ချလို့ရတယ်။တမောရီမိဖုရားရဲ့နှလုံးသားထဲမှာတော့အာလောဘအရာရာကိုဝါပဲပိဆက်ခြင်းသာအာဒေါသကိုကိုကြောင်းပြုပြီးတော့ချမ်းသာစေခြင်းသာတူကြည်ပွားတူတက်စေခြင်းသာအာမောဟအမှန်တရားကိုသိတဲ့အာမောဟရေတောင်းမြစ်ပညာရေတောင်းမြစ်တွေရှင်သန်တာဒါကွဲပြားချက်ပါပဲ။ဒီကွယ်ပြားချက်လေးတွေကိုသိစေခြင်းလို့ဘုန်းကြီးကဘဝတည်တင်ဆိုတဲ့တရားကိုနုမောဒနာတရားဖြစ်နေဟောကြားပေးခြင်းဖြစ်ပါတယ်။ဒါကြောင့်ငွေတိသုံးလက်မိသားစုနဲ့တကွာဓမ္မမိတ်ဆွေများဟာဒီတရားတော်ကိုနာယူပြီးတော့ကိုယ့်ရဲ့နှလုံးသားထဲမှာအကောင်းဆုံးသောရည်တောင်းမြစ်တွေဖြစ်တဲ့အာလောဘအာဒေါသအမောဟရည်တောင်းမြစ်တွေကရှင်သန်အောင်ကြိုးစားနိုင်ကြပါစေ။ဒီရည်တောင်းမြစ်တွေရှင်သန်အောင်ကြိုးစားရင်းနဲ့လောဘဒေါသမောဟရည်တောင်းမြစ်တွေညှိုးနှွမ်းပျောက်ကွယ်သွားအောင်ကြိုးစားနိုင်ကြပါစေ။ဒီနည်းအားဖြင့်နောက်ဆုံးမှာမဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ချမ်းသာဆိုတဲ့အသီးပွင့်တွေဤခံစားနိုင်အောင်ကောင်းသောရည်တော်မြစ်တွေကိုရှင်သန်ပြုစုနိုင်သောမျိုးကောင်းသားမျိုးကောင်းသမီးများဖြစ်အောင်ကြိုးစားနိုင်ကြပါစေကုန်တည်း။ကဲရှိစေချာအမြဝေကြစို့လိုက်ဆိုလိုက်